สิ่งกูชื่อเสียงเราเดี๋ยวสุดละปัญญาทีลูทีละวารีปัญญาลูสุดละไปขันตัวเนี่ยเช่นเนี่ยเนี่ยสหัสอีกแล้วพอจะเป็นสุดท้ายแล้วเราทีละวารีปัญญาลูสุดละแล้วสอบยาสมมาเรียนมาแล้วสอบยาเนี่ยเป็นอันนี้อาจารย์สมเนี่ยมาเป็นรุ่นสองကျေးဇူးမပြုကြရလို့ခေါ်တဲ့မဂ္ဂင်၈ပါးကိုလည်းတိလသမာဓိပညာနဲ့ဖွဲ့စည်းထားတယ်။အားလုံးသိကြတဲ့အတိုင်းပညာကိုဥဆောင်စေပြီးတော့မြတ်စွာဘုရားကတမ္မာဒိဋ္ဌိနဲ့တမ္မာမင်္ဂပ။ဒီနှစ်ခုကပညာ။နမဝါစာတမ္မာကမတ္တတမ္မာအာဇီဝဒီသုံးခုကတိလ။တမ္မာဝါယမတမ္မာသတိတမ္မာသမာဓိလို့ဆိုတာကပညာလို့သူတိုင်းရဲ့တန်ကြမ်းမှာအခြေခံအားဖြင့်ဒီပြားတွေရှိတယ်။တော့ရှိတဲ့အခြေခံတွေကိုတိုးပွားအောင်မလုပ်ဘူးဆိုရင်အားမရှိဘူး။ဒီကွာရလာတဲ့ပုဂ္ဂိုလ်တွေအများအားဖြင့်အခြေခံအားဖြင့်မရှိနေကြဘူး။အဲ့ဒီအခြေခံအားဖြင့်ရှိတဲ့အရာကိုစနစ်တကျလေ့ကျင့်ပြီးတိုးပွားအောင်လုပ်ဆိုလိုတာကလူ့ဘဝရောက်လာတဲ့အခါမှာတမဟာမင်းပြောကြလို့ဆိုရင်လူလေးချက်လာပြီးရှင်ပါလို့လေဆိုကြောက်တာ။ကြောက်ဖို့ပြီးတော့ပညာတင်ရတယ်။အကယ်၍ပညာမတင်ဘူးဆိုလို့ရှိရင်ဒီမှာရှိတဲ့အရည်အသွေးတွေတက်လာမှာပေါ့။ဘာနဲ့ဥပမာလူတော့ဆိုလို့ရှိရင်တင်းတဲ့ကြောက်ရိုင်းမှာစနစ်တကျသွေးပြီးတော့အယောင်ပြင်မပေးဘူးဆိုလို့ရှိရင်တန်ခိုးရှိတဲ့ဉာဏ်ဖြစ်သွားတာအဖိုးဟာတန်မာဘူးအဲ့ဒါလိုပဲအခြေခံအားဖြင့်ကောင်းစေကောင်းလို့လက်ချင်းပင်ကြားပြီးတော့မပေးဘူးပြုရှင်ချင်းသိမ့်ပြီးတော့မပေးဘူးဆိုရင်လူရဲ့တန်ခိုးဆိုတတ်တာလူဒီမှာအခြေခံအားဖြင့်ဒီတဘာဝတရားတွေကရှိနေတယ်လို့ပြောတာရှိနေတဲ့ဘဝတရားတွေကိုတုတ်တဲ့မြန်မာလာအောင်စနစ်တကျသင်တယ်လို့ပြောတာတို့သီလရယ်သမာဓိရယ်ပညာရသောရားကမဂ္ဂင်၈ပါးစီစဉ်လုပ်ထားပုံတွေအဝိဓမ္မမှတ်သားချက်ကောင်းဘုရားရသောရဲ့အဆုံးအမမှာယုံကြည်မှုကအဓိကမဟုတ်တဲ့နဲ့အမှန်တရားမှုကအဓိကကြအဲဒါကိုအမှန်မြင်အောင်ကြိုးစားကြ။အဲဒါကြောင့်သမာဓိရှိဆိုတာရှေ့သမထားပြီးရက်ဆောင်ပြတော့။အဲဒီစားလို့ရှိရှိမှန်မှန်ကန်ကန်ရင်ထားရမယ်လေ။တဏှာဝတ္တလုဖို့ပြနေတယ်မှန်မှန်ကန်ကန်မြင်မှုဟာအဝိဓမ္မအရေးကြီး။အမှန်မြင်ခြင်းဆိုတာအဲ့အရေးကြီး။အဲဒါလို့အမှန်မြင်တာဟာဘယ်လိုမှအမှန်မြင်နိုင်မလဲဆိုတာအမှန်တွေးထားမှအမှန်မြင်တယ်။ဒါကြောင့်သမာဓိရှိတဲ့သမာသင်္ကပ္ပသစ္စာကတွဲပြီးတော့ဟောတာအမှန်မြင်ဖို့အတွက်သမာဓိဉာဏ်စဉ်းစားပြရတယ်။ကောင်းပြီသမာဓိဉာဏ်စဉ်းစားပြတဲ့နောက်မှာသမဝါစီသမကမဏသမအာစီဝဆိုတာကိုဒါလို့ဆက်ပြီးတော့ဟောလို့ဆိုတော့ဒါကလူတွေကစကားပြောပြီးသမဝါစာဆိုတာသမာဓိဉာဏ်ပြောတာစကားပြောပြီးဆိုရင်တွဲပြီးတော့ပြောအဲ့တော့ပမာကံကံတွေးတဲ့ပုဂ္ဂိုလ်မှမှန်ကန်တဲ့စကားဆိုတာတွေးကြတဲ့အခါမှနေမှန်ကန်တဲ့စကားမှဖြစ်နေတယ်။ဒါကြောင့်မို့ပမာသင်္ကပ္ပပြီးတော့တမဝါစာ။တပန်တမသင်္ကပ္ပဆိုတမကမန္တဆိုတာပြုလို့ဆောင်ရွက်ခြင်း။မှန်မှန်ကန်ကန်ပြုလို့ဆောင်ရွက်ခြင်း။အဲ့ဒီပြုလို့ဆောင်ရွက်ခြင်းကိုတမဝါစာရဲ့နောက်မှာမပြုလို့ထားလို့ဆိုတာ။လူတွေဟာပထမပြောတယ်ပြောပြီးတော့လုံးကြတယ်ရှေးဥစွာတွေးတယ်တမန်သင်္ကပ္ပတွေးပြီးတော့ပြောတယ်တမဝါစာပြောပြီးတော့လုံးတယ်တမန်ကံတာဒီလိုဖြစ်ခြင်းလေးတွေကဒီလိုအနေထားမျိုးမရှိအဲ့တော့မင်္ဂလာစွာပြောခြင်းမင်္ဂလာစွာပြုလုပ်ခြင်းအားဖြင့်လူတွေရဲ့နေစဉ်နေထိုင်အသက်မွေးမှုဟာလေပန်ကံနဲ့ဇနီးဖြစ်တာ။ဒါလို့လို့ဆိုမမမကံပြောပြီးမမမကံလုပ်ပြီးရှင်မင်္ဂလာတဲ့ဇနီးရှိနေ ။ဒါကြောင့်ကာမဝါစာပြီးတော့ကာမတဏ္ဍာ၊ကာမကမန္တာပြီးတော့ကာမအာစီဝါ။အမတ်နဲ့စီထန်စီစဉ်ထားတာမဟုတ်ဘူး။စနစ်တကျစီစဉ်ပြီးတော့ထားတယ်။ဒါဖြင့်ကာမအာစီဝါပြီးတဲ့အခါမဖြစ်လို့ကာမဝါယမဥစ္စာပြီးတော့ဆက်ဆောင်ပါ။စီစဉ်နေကြခေါ်နေတယ်ဆိုတော့မကန်တဲ့အသက်မွေးမှုဆိုတာမကြိုးစားဘဲနဲ့ပြင်းနေတဲ့ပုံကိုဖြစ်မဖြစ်နိုင်။ဘယ်ကိစ္စလဲဆိုကြိုးစားအားထုတ်မှုရှိရမယ်ဆိုတာကိုပြတယ်။တမဝါယမဆိုတာနောက်ဆက်ခေါ်တယ်။ဟုတ်ပြီကြိုးစားအားထုတ်ပြီဆိုလို့ရှိရင်အရေးကြီးတာကတော့တတိအားရ။တတိလည်းကြိုးစားမယ်ဆိုလို့ရှိရင်မှားရင်တော့တယ်။ဒါကြောင့်မို့တမဝါယမပြီးတော့တမတတိဆိုအဲ့တော့ကမ္မန္တနဲ့တတိယပြီးတဲ့တတိထားပြီးတော့လုံပြီဆိုတော့စိတ်တည်ငြိမ်မှုရှိရမယ်စိတ်တည်ငြိမ်မှုရှိမှဖြစ်မယ်တမသမာဓိကဲဒီတမသမာဓိကဘယ်ကြီးတစ်ခါပြန်ပတ်သွားတယ်ဆိုတော့တမလေးချင်းပြန်ရောက်သွားစားတော့လေတမလေးချင်းနဲ့စားတယ်ဆုံးတော့လေတမလေးချင်းဆိုလိုတာကမြတ်စွာဘုရားရဲ့ရှင်းစဉ်အတိညာအတ္တမအရေးကြီးတယ်လို့ဆိုတယ်ဘုရားဆုံးမှာဒါကြောင့်အမှုတို့မပြုတ်နဲ့လို့ဆိုတယ်။တမဝါစာတမကမဏတမအာဇီဝမမှန်တဲ့စကားတွေဒီမပြောနဲ့ဆိုလိုတာကအမှုတို့မှုမပြုတ်နဲ့ဆိုတာလူတွေကအမှုတို့မှုပြုတ်တာ။ဘာတွေနဲ့ပြုတ်လို့ကြလဲလို့နေမယ်ဆိုလို့ရှိရင်စိတ်ထဲကတွေးပြီးတော့အမှုတို့ဖြစ်။နှုတ်ကပြောပြီးတော့အမှုတို့ဖြစ်။ကိုယ်ရည်လည်းရောက်လို့ပြီးတော့အမှုတို့ဖြစ်။ပရမတွေးတယ်မဟုတ်တာတွေးအကုသိုလ်ဖြစ်တယ်မဟုတ်တာပြောတယ်အကုသိုလ်ဖြစ်တယ်အဲမဟုတ်တာလုပ်တယ်အကုသိုလ်ဖြစ်တယ်ဆုံးတာကဒုစရိုက်စေပါဒုစရိုက်စေပါအဲ့ဒီဒုစရိုက်စေပါကိုရှောင်ရှားခြင်းကိုပဲမျက်စောင်ကြမ်းအကုသိုလ်မှုမပြုတ်နဲ့ဆိုလို့ဆိုတော့တကယ်ဒုစရိုက်ရှောင်ပြီဆိုတဲ့အလိုလိုမှုမပြုတာဟုတ်ပြီ။ဒုစရိုက်ကိုရှောင်ရှားတယ်ဆိုတဲ့နေရာမှာတာမန်တို့ကလည်းဒုစရိုက်လို့တောင်မသိတဲ့ကိစ္စတွေပါတယ်လို့ဆိုရင်မနောဒုစရိုက်လို့ခေါ်တဲ့အဘိစ္စာပြာပါဒမိစ္ဆာတိတိ။သူမသိလူမသိကျွလွန်လိုက်တဲ့ဒုစရိုက်ကလည်းခေါ်တယ်။အဘိစ္စာဆိုတာဘာပြောတာလဲလို့ဆိုတော့သူများပိုင်တဲ့ပစ္စည်းလေးတစ်ခုလောဘနဲ့တွေးပြီးငါမှဖြစ်ရင်ကောင်းမယ်ဆိုတာကိုတွေးတယ်။အဲ့လိုမျိုးလေးလိုချင်လိုက်တာလို့ပြောတာလောဘပဲဖြစ်တယ်ဝိဆံမဖြစ်ဘူး။သူများဟာကုန်မှရချင်တယ်လူရဲ့လောဘကလည်းဆန်းတယ်။ဒီပြညာယူပါလားဆိုမယူချင်ဘူး။သူများဟာကုန်မှကိုယ့်ဟာလို့ချင်။အဲ့ဒါဆိုရင်ဝိဆံဖြစ်ပါလား။အဝိဆံဖြစ်ရင်သူကကံဖြစ်တော့စေရနာမိတ်ွေကံဝရာမိတို့ရသော်ကခေါ်ကြတာမှန်တော်လဲဒီနေရာမှာစေရနာကံမဟုတ်ဘူးအဘိဓါဆိုရင်တော့ကကံဖြစ်သွားသူကိုယ်တိုင်ကကံဖြစ်သွားကံဖြစ်သွားတယ်ဆိုတာဘာပြောတာလဲလို့ဆိုဆွမ်းရင်တတိတွေရသွားပြီအကျိုးကိုထုတ်လုပ်နိုင်တဲ့အနေထားတစ်ခုရဒီလိုဆိုလို့အကျိုးထုတ်နိုင်တဲ့ဆွမ်းရင်တတိဒီမှာရှိကျုပ်ပြင်းနိုင်တဲ့ဆိုင်တယ်မျိုးစိတ်များမှာရင့်လာတာနဲ့တူတယ်အတိအသီးပြီးတော့မျိုးစိတ်တွေကရင့်လာတာနဲ့တူတယ်အပင်ပေါက်လို့ဆိုင်မှတ်ဖြစ်ဖြစ်မှာရှိအဲ့ဒါလိုပဲဒီလောဘကသူများပစ္စည်းမှလောဘစီဖြစ်ချင်တယ်ဆိုဒီအိဋ္ဌဒီလောဘဖြစ်လာတာနဲ့တူတယ်နဲ့အကြောင်းညင်ပြောလို့ရှိရင်သူကစုမိဆောင်နေပြီးတော့ဒီရင့်တန်လာတဲ့ကံတရားမျိုးဖြစ်ပါတယ်ဒါကိုမနောကံလို့ခေါ်တယ်လောဘနဲ့ပတ်သက်တယ်နောက်တစ်ခုကဘာလဲဆိုဖြာပါဒဖြာပါဒဆိုတာသူ့ရဲ့စကလုံးရဲ့အတိတ်ကဘာလို့ဆိုဝိအာပါဒစိတ်အခြေအနေဟာပုံမှန်မဟုတ်ဘဲနဲ့ဟောက်ပြန်သွားတယ်နောက်ကလူတွေကတော့စိတ်မမှန်တဲ့လူကိုယူလို့ပြောတာပေါ့နော်ရသော်ဘုရားကအဲ့ဒီဒေါသဆိုတဲ့တရားကိုအယူလို့ပြော မမှန်တဲ့စိတ်ကြီးစိတ်ထားတယ်။ဒါကြောင့်မို့ဂျာဝါရဆိုတဲ့ဒီနေရာဟောက်ပြန်သွားတဲ့အနေအထားတစ်ခုပဲ။ဟုတ်တယ်လေ။ဒေါသဖြစ်ပြီးဆိုရင်စိတ်ကြီးဟောက်ပြန်တာမဟုတ်ဘူး။လူရဲ့ရုပ်ရောမဟောက်ပြန်ဘူး။စိတ်ဆုံးနေတဲ့အခါမှာတော့ကိုယ်မှန်လို့ခြောင်ကြည့်လိုက်။ကိုယ်ကတော့ဘုံလန့်သွားအောင်လန့်သွားပြီ။နော်။အဲ့တော့ရုပ်ကဟောက်ပြန်သွားတဲ့အနေအထားတစ်ခုအဲ့ဒီမှာလည်းဇာဘာကဆိုတာတာမန်စိတ်ဆိုးတာကဇာဘာမဟုတ်ဘူးဒီနေရာမှာမလောကံအရာကြတော့စိတ်ဆိုးတာကိုအကြောင်းပြုပြီးတော့တစ်ခက်သားကိုဒီလူဒုက္ခရောက်သွားရင်ကောင်းမှာပဲတည်သွားရင်ကောင်းမှာပဲဘာဖြစ်သွားရင်ကောင်းမှာပဲညာဖြစ်သွားရင်ကောင်းမှာပဲလို့ဆိုသူဒုက္ခရောက်ဖို့အတွေးတွေတွေးလာပြီးဆိုလို့ရှိရင်တော့ဒါမလောကံဖြစ်ပါတယ်ဒီဒေါသသမ္မာစိတ်ဆိုးတာဒေါသအခုဒီဟာကျတော့ဇာဝရလို့ဆိုရင်မနောကံကျတယ်။ဒီတည်သွားရင်ကောင်းမှာပဲ၊ပျက်စီးသွားရင်ကောင်းမှာပဲ၊ဒုက္ခရောက်သွားရင်ကောင်းမှာပဲဆိုရင်အတွေးပါလာပြီဆိုလို့ရှိရင်ဒါမနောကံဖြစ်ပါတယ်။ဒီမှာလည်းအကျိုးပေးနိုင်တဲ့အနေအထားတစ်ခုရရှိတာ။ဒါအမှန်တမ်းပဋိဌာရတယ်။လူတွေကဒါကိုဒုစရိုက်လို့ခြင်မင်းဒုစရိုက်ဆိုသမ ्या တတ္တာရောသမ ्या ဥစ္စာကိုရာလိုက်တာဒုစရိုက်လုပ်ငန်းလို့ဒီလိုချင်းနေဒါနဲ့ဒုစရိုက်နော်မနောဒုစရိုက်နောက်တစ်ခုကပိုးပြီးတော့ရင်းနေတယ်ဒါလည်းလို့ဆိုမိစ္ဆာဒိဋ္ဌိဒီနေရာမိစ္ဆာဒိဋ္ဌိကဘုတ္တကာယဒိဋ္ဌိလို့ဒိဋ္ဌိ62ပါးလို့အတ္တဒိဋ္ဌိလို့ဒီဒိဋ္ဌိလို့ပြောတာမဟုတ်ဘူးမနောကံမှာပါတဲ့မိစ္ဆာဒိဋ္ဌိကဒါလည်းလို့ဆိုနတ္ထိကဒိဋ္ဌိကိုပြောနတ္ထိကဒိဋ္ဌိဆိုတာကံတရားရဲ့အကျိုးဆိုတာမရှိဘူးလို့မရှိဘူးဆိုတာလည်းရင်းွယ်တာအချက်ဆယ်ချက်ကိုပြောရင်းပယ်အချက်ဆယ်ချက်ရင်းပယ်တယ်ဆိုတာလူသာအကျိုးမရှိဘူးကြီးကျယ်ပေးလူသာအကျိုးမရှိဘူးလက်ဆောင်ဘာနာပေးခြင်းရဲ့အကျိုးမရှိဘူးလို့အကျိုးတရားကိုရင်းပယ်ဒီဘဝမရှိဘူးဒီဒီလောကဆိုတာမရှိဘူးနောက်လောကဆိုတာမရှိဘူးကုသိုလ်အကုသိုလ်ရဲ့အကျိုးဆိုတာမရှိဘူးအမေဆိုတာမရှိဘူးအဖေဆိုတာမရှိဘူးအမေကိုသိမှမသိဘူးအဖေကိုသိမှမသိဘူးအမေအဖေပြုစုလုပ်သွေးခြင်းကြောင့်လည်းကုသိုလ်အကျိုးမရှိဘူးအမေအဖေစော်ကားခြင်းကြောင့်လည်းအကုသိုလ်အကျိုးမရှိဘူးဒီလိုဒီလိုယူဆနော်သူကမရှိဘူးဆယ်ချက်နောက်တစ်ခုကြရပါတော့နတ္ထိတ္တဥပမာကြီးကသေပြီးပြန်ဖြစ်တဲ့တ ত্ত্ব ဟာဆိုတာမရှိဘူးသေပြီးရောနောက်ထပ်ဖြစ်เสียအကြောင်းရှိတယ်။ဒါကဘာမှတနည်းတချို့ပါလာကြတိတိုင်းပဲယူဆတာ။လူဟာသေပြီးတဲ့နောက်မှမှမဖြစ်တော့ဘူး။ဟောနောက်တစ်ခုကဘာလို့ဆိုလောကအမှန်တရားသိပြီးဟောပြောနိုင်တဲ့တရားဆိုတာမရှိဘူး။အဲ့ဒီလိုညင်းပယ်တဲ့မိစ္ဆာဝါကနတ္ထိကတ္တိကိုအဲ့ဒီနတ္ထိကနေထိကဒုစရိုက်ပဲပါမနောဒုစရိုက်ပါကံတရားအကျိုးကံတရားရဲ့အကျိုးကိုမြင်ပယ်ပြီးဆိုရင်လူတော်လူကောင်းမဖြစ်တဲ့လူတော်လူကောင်းမဖြစ်ဘာလို့လဲဆိုရင်ကုသိုလ်ကံလုံးလည်းအကျိုးမရှိဘူးအကုသိုလ်ကံလည်းအကျိုးမရှိဘူးကုသိုလ်ကံအကုသိုလ်ကံလည်းအတိမတ်မပြည့်ဘူးဆိုတော့သူကသူ့စိတ်ထဲထင်တာလုံးဝပဲဖြစ်ကျိုးပေးရဆိုမျိုးကျိုးပေးရကိုယုံကြည်တဲ့ပုဂ္ဂိုလ်ကမကောင်းတဲ့လေပြန်ကမမကောင်းဖြစ်နေတယ်ဆိုရင်စဉ်းစားမှုမကောင်းတာကိုရှာတယ်။ကောင်းတာကိုလည်းလုပ်တယ်။အဲ့ဒါကြောင့်မို့လို့သူ့အနေနဲ့သူတော်ကောင်းဖြစ်တယ်။ဒါကြောင့်မို့ဒီနတ္ထိကဒိဋ္ဌိဆိုတာဒီမေဆံဒိဋ္ဌိဒီကတာ။အဲအကရိယဝါဒအကရိယဒိဋ္ဌိဆိုတာရှိသေးတယ်။ကုသိုလ်ဆိုတာလုံးလုံးမရဘူး။အကုသိုလ်ဆိုတာလုံးလုံးမရဘာလို့လုံးမရလဲ။လောကမှာကုသိုလ်အကုသိုလ်ဆိုတာကိုမရှိဘူး။တကယ်ရှိတဲ့အရာမဟုတ်ဘူးလို့ငြင်းပယ်တဲ့အတွက်ပါတာလည်းရှိတယ်အဲ့ဒါကိုအကရိယဒိဋ္ဌိလို့ခေါ်တယ်နောက်တစ်ခုကအကြောင်းမှမရဘူးငြင်းပယ်တာအာရိကဒိဋ္ဌိလို့ခေါ်တယ်ကံလည်းမရှိဘူးကံရဲ့အကျိုးလည်းမရှိဘူးအကြောင်းမှမရဘူးငြင်းပယ်လိုက်တယ်ကံကိုငြင်းပယ်တယ်ကံ၏အကျိုးကိုငြင်းပယ်တယ်နှစ်မျိုးလုံးကိုငြင်းပယ်တယ်အဲ့ဒီငြင်းပယ်တဲ့မှားရင်းတဲ့အမြင်ဟာမိစ္ဆာဒိဋ္ဌိလို့ခေါ်တယ်အဲ့ဒါမနောကံလို့ပြောတာ။အဲ့ဒါမျိုးတွေကိုယ်တဏ္ဍာမဖြစ်စေနဲ့လို့အာဟုလို့ရှောင်ဆိုတာအဲ့ဒါမျိုးပြောတာနော်။ဘာနာလိပါဏလေးအာနိနာနာကာဝိသုမိစ္ဆာသာရဥဒ္ဒဝါရတော့တယ်မဟုတ်ဘူး။အာဟုလို့ရှောင်ဆိုတာအရေးကြီးတာကအခုအဘိဓါနဲ့ကြာဝါရမိစ္ဆာတည်းကြီးဆိုရ စိတ်ထဲမှာဖြစ်ရုံနဲ့ကံအရာမြောက်သွားတယ်ဟောဒီသုံးကကိုယ်ရည်ရှိတယ်ကိုယ်ရည်ရှိတယ်အဲ့ဒါကိုရှောင်ဖို့လိုပါတယ်ကိုယ်တိုင်မှာမဖြစ်စေဖို့လိုပါတယ်ဒါဖြင့်မဖြစ်အောင်ဘယ်လိုလုပ်ရမှာလို့ဆိုရောနေတော်ရင်လည်းသာအမှန်တရားမှန်မှန်ကန်ကန်စဉ်းစားတတ်ဖို့လိုမှန်မှန်ကန်ကန်စဉ်းစားတတ်အောင်ဘယ်လိုလုပ်ရမလဲဆိုသူတော်ကောင်းကိုစိတ်တတ်ဖို့လိုသူတော်ကောင်းဆိုတာဘယ်လိုပုံပုံမျိုးကိုဆိုရလဲလို့ဆိုတော့ဒီကြောင်ကားဆိုတာအေးကောင်းတာလို့ရင်ကောင်းတာဖြစ်တယ်မကောင်းတာလို့ရင်မကောင်းတာဖြစ်တယ်လောကမှာကံတရားဆိုတာရှိတယ်ဒီလိုခေါ်ပြောတဲ့ပုံပုံတွေသူတော်ကောင်းဖြစ်ပါလူတိုင်းဒီလိုမခေါ်ပြောဘူးခုကဘုရားပွင့်လို့ခွင့်ရတယ်ဒီသိပညာတချို့ဆိုကံကိုငင်းတယ်ပြီးတော့ခေါ်ပြောတယ်ဆိုတော့မြတ်စွာဘုရားလက်ထက်ကပုရဏကတ္တဝါကဆိုဘယ်လိုဟောတော့လောကမှာအမှုတို့ဆိုတာလည်းရှိဘူးလေကုသိုလ်ဆိုတာလည်းရှိဘူးအမှုတို့လည်းလုပ်လည်းလုပ်လို့မရဘူးလေကုသိုလ်လုပ်လည်းလုပ်လို့မရဘူးဒါမှလုပ်လို့မရဘူးကံကိုငင်းပယ်ပြီးတော့ဟောတဲ့ဝါဒကရှိတယ်ဟုတ်နော်အဲ့ဒါကိုဝါဒတွေထောင်းထားလိုက်တယ်အဲ့ဒီလိုဝါဒမျိုးရှိတဲ့ပုဂ္ဂိုလ်မရှိကပ်ပဲကံကံရဲ့အကျိုးရှိတယ်လို့ဟောပြောတဲ့ပုဂ္ဂိုလ်ရှိကပ်ရှိကပ်ပြီးတော့ကံကံရဲ့အကျိုးရှိတယ်ဆိုတာသင်ယူပြီးတော့မိမိကိုယ်တိုင်လည်းစဉ်းစားပြေခေါ်ဉာဏ်တက်ဝင်အောင်ကြိုးစားအထောက်အကူဒါမှအမှားရင်းနဲ့အမြင်တစ်ခုတော့ကြောက်နေတယ်အဲ့တော့မှားရင်းနဲ့အမြင်တစ်ခုဖြစ်တာကအကြောင်းတစ်ခုကြောင့်ဖြစ်တယ်သူကသူမဖြစ်ဘူးမှားရင်းနဲ့အမြင်တစ်ခုဖြစ်ပေါ်လာလို့နံပါတ်1အကြောင်းကဘာလို့ဆိုရင်မှားရင်းနဲ့အယူဆတရားကိုဟောပြောတာကိုသွားနာထောင်ခြင်းဒါတစ်ခုသောမောမာယာနဲ့အယူဆတွေကိုရေးသားထားတဲ့စာအုပ်ကိုဖတ်ရှုခြင်းဒါနဲ့တိတ်ရေးကြည့်တာပဲနော်မာယာနဲ့အယူဆတွေကိုရေးသားထားတဲ့စာအုပ်ကိုဖတ်မိမယ်မာမာယင်ရင်ဟောပြောတာတွေကိုနားထောင်မိမယ်ဆိုလို့ရှိရင်ဒါပြတော်တော်သားလို့ပါအဲ့ဒီလိုမာမာယင်ရင်နေဖတ်ရှုမာမာယင်ရင်နေနားထောင်မိပြီဒါကအကြောင်းတစ်ခုနောက်ဒုတိယအကြောင်းတစ်ခုကအာယောနိတော်နဲ့ဒီကံမိမိကိုယ်တိုင်ကမမကံကစဉ်းစားနိုင်ဆုံးမရှိမမကံကစဉ်းစားနိုင်ဆုံးမရှိအာယောနိတော်နဲ့ဒီကံလားဆိုမသိမသိနှလုံးသွင်းနေ unwise attention လို့ခေါ်မသိမသိနှလုံးသွင်းနေအဲ့လိုနှလုံးသွင်းပြီးမမကံနဲ့သာမမကန်တဲ့တရားမမကန်တဲ့ဟောပြောချက်ကိုနားထောင်ခြင်းမိမိကိုယ်၌ကမမကန်တာစဉ်းစားနိုင်သောမရှိခြင်းမမမာရယ်စဉ်းစားခြင်းဆိုရက်ဒီအကြောင်းနှစ်ခုဒီမိစ္ဆာလေးဖြစ်ပေါ်ခြင်းအကြောင်းနှစ်ခုအတွင်းနဲ့အပြင်အတွင်းအကြောင်းနဲ့အပြင်အကြောင်းနှစ်ခုအပြင်အကြောင်းကသူများဟောပြောတာနားထောင်တာသို့မဟုတ်ဒေတာထားတဲ့စာအုပ်ကိုဖတ်ရှုတာမှားရင်းနဲ့အားဖတ်ရှုတာဒါအပြင်းဆုံးအတွင်းအကြောင်းကအာယောနိတော်နဲ့ဒီတာမမမကနှလုံးသွင်းတာအဲ့ဒီနှစ်ခုပေါင်းလိုက်လို့ရှိရင်မှားရင်းနဲ့အမြင်တစ်ခုဆိုတာပုဒ်တန်မှာဖြစ်လာအဲ့တော့ဖြစ်လာပြီဆိုလိုက်တာနဲ့ဒီနဲ့ဒါအာဟုတုထဲမှာအကြီးဆုံးအာဟုတုလို့ဒီလိုပြောတာဒါလို့လို့ဆိုအပြစ်အကြီးဆုံးအာဟုတုကမှားရင်းနဲ့အမြင်ပဲမာရင်းနဲ့အမြင်ရှိပြီဆိုရင်ဇာနဲ့အကုသိုလ်တွေကတတိယဖြစ်တာ။ဒါကြောင့်လို့မေသာဒိဋ္ဌိပရမာဏိသာဝေသ။အပြစ်ရှိတဲ့အကုသိုလ်တရားတွေထဲမှာအဆိုးဆုံးကတော့မေသာဒိဋ္ဌိပဲလို့ဆိုတာဟုတ်။အေးဒီမေသာဒိဋ္ဌိကိုကြည်ညွတ်တာပေါ့။အဲ့တော့အကုသိုလ်ကိုရှောင်ဆိုတာဒီဒုစရိုက်တွေကဒုစရိုက်တွေကိုရှောင်တတ်တာပဲ။ဒါအဓိကထားမနောကံနဲ့ပတ်သက်ပြီးတော့တတိထားလို့ပြောတော့ဇန္တာတွေကထင်ရှားတယ်ပေါ့ကာယတုဆိုရက်သုံးပါးဆိုတာထင်ရှားတယ်သူတက်ကိုတတ်ခြင်းသူများဥစ္စာကိုခြင်းသူတော်သားများဖြစ်မှခြင်းဝစီတုဆိုရက်၄ပါးဆိုတာလည်းထင်ရှားတယ်လိန်ပြောတယ်ဂုံးတိုက်တယ်ဆဲတယ်နော်အကျိုးရှိတဲ့ဇာတိကိုပြောတယ်မမမကံကြီးပြောတယ်ဆိုတာဒါတွေကဝစီတုဆိုရက်ပေါ့အဲ့ဒီဒုစရိုက်7ပါးကိုရှောင်ရှားနိုင်ရတာဒါအဘိဓုကိုရှောင်ရင်းနေတယ်ဒီလိုဆိုကုသိုလ်ကိုပြည့်စုံစေခြင်းလို့ဆိုတော့ကုသိုလ်ကြတော့ကြည့် သီလကုသိုလ်ရှိတယ်၊သမာဓိကုသိုလ်ရှိတယ်၊ပညာကုသိုလ်ရှိတယ်။နောက်တစ်ခါဒါနကုသိုလ်ရှိတယ်၊သီလကုသိုလ်ရှိတယ်၊ဘာဝနာကုသိုလ်ရှိတယ်။အဲဒီလိုကုသိုလ်တရားတွေရဲ့အစဉ်အမြဲဆုံးကတော့ဘာဝနာကုသိုလ်ပဲပေါ့။ဒါကကုသိုလ်နဲ့အကုသိုလ်ကိုခွဲခြားပြီးတော့ပြောတဲ့အခါအကုသိုလ်ရှောင်ရတာကတစ်ခုကုသိုလ်ကိုလုပ်ရတာကတစ်ခုလို့ဒီလိုနှစ်ခုလို့ထင်အောင်ထင်လိုက်သို့တော့ကုသိုလ်လုပ်ခြင်းဖြင့်အကုသိုလ်ကိုခွဲခြားတယ်ဆိုတော့အလင်းနဲ့အမှောင်ဆိုတာအလင်းကိုဆိုင်လိုက်တာနဲ့အမှောင်ပြောက်သွားအလင်းကိုယူပြီးတော့အမှောင်ပြောက်အောင်တိကျလေးပါလေမလို့ရနော်အနေယူလိုက်တာနဲ့တကယ်နဲ့အမှောင်ကပြောင်းနေတော့ဘူးဒီမှာလည်းကုသိုလ်လုပ်လိုက်တာနဲ့တကယ်နဲ့အကုသိုလ်ဆိုဆရာဆရာပြောတယ်ဖယ်ရှားပြီးလာတယ်ရသော်ဘုရားကအကုသိုလ်မှုမပြုနဲ့ကုသိုလ်ကိုပြည့်စုံစေလို့ဆိုလက်တွေ့ကျတော့ကုသိုလ်ကိုပြည့်စုံစေခြင်းဖြင့်အကုသိုလ်ကိုရှောင်မြန်းဖြစ်ပါတယ်ဒီလိုပြောလို့ရနော်အဲ့တော့အကုသိုလ်နဲ့ကုသိုလ်ဟာအမှောင်ပဲ။ဒါကြောင့်မို့စာရေးကျမ်းကမှာအကုသိုလ်ကပဟတ္တကဖယ်ရှားပြရမယ်တရား။ကုသိုလ်ကပဟယကဖယ်ရှားထက်တဲ့တရားဆိုတော့ကုသနာမှာကုသိုလ်ဖြစ်အောင်လုပ်ခြင်းဖြင့်အကုသိုလ်တရားကိုဖယ်ရှားမယ်။အဲဥပမာတစ်ခုပြောမယ်။လောဘကိုဖယ်ရှားရင်ဘာလဲဖယ်ရှားလို့ဆိုတော့အလောဘနဲ့ဖယ်ရှားတယ်။အလောဘဆိုတဲ့ကုသိုလ်ကိုကုသနာမှာဖြစ်ပေါ်စေခြင်းဖြင့်လောဘဖယ်ရှား။အဒေါသဆိုတဲ့မေတ္တာကိုဖြစ်ပေါ်စေခြင်းဖြင့်ဒေါသဆိုတဲ့အမုန်းတရားအကုသိုလ်ကိုဖယ်ရှား။မောဟဆိုတဲ့မသိမမြင်ရင်အကုသိုလ်ကိုဖယ်ရှားဖို့ပဲ။အမောဟဆိုတဲ့အသိပညာကိုတိဆောက်ခြင်းဖြင့်မောဟဆိုတဲ့အကုသိုလ်ကိုဖယ်ရှားနိုင်တာဖြစ်ပါတယ်။လောဘနဲ့အလောဘ၊ဒေါသနဲ့အဒေါသ၊မောဟနဲ့အမောဟအဲ့ဒါဖယ်ရှားပြီးတော့အဲ့ဒါကြောင့်မလို့ကုသိုလ်ကောင်းမှုကိုမိမိတဏ္ဍာမှာပြည့်စုံစေခြင်းဖြင့်အကုသိုလ်တရားတွေကဖယ်ရှားမိတာလေဒါလက်တွေ့ဖြစ်တဲ့အခါကျအလုံးနှစ်ခုလောရတာမဟုတ်တစ်ခုတည်းနဲ့ပြည့်စုံကုသိုလ်တရားတွေမိမိတဏ္ဍာမှာပြည့်စုံအောင်လုပ်တယ်လို့ဆိုခြင်းဖြင့်ဥပမာမဲ့တိလကုသိုလ်ဆောက်တည်လိုက်တာနဲ့တည်းနဲ့ဘာဖြစ်သွားခုနကဒုစရိုက်တွေဖယ်ရှားမိတာဖြစ်သွား
ဖြစ်ပါတယ
်။ဒီလဆောက်တည်လိုက်တာနဲ့ဒုစရိုက်တွေဖယ်ရှားမှုဖြစ်ပါတယ်။တမာတိဆောက်တည်လိုက်တာနဲ့စိတ်ထဲနှလုံးထဲမှာအကုသိုလ်တွေပေါ်ပွဲနေတော့လို့လိုက်။ပညာမရှိတဲ့နာမှာဖြစ်ပေါ်လိုက်တာနဲ့ဒီကြိုင်နဲ့အကုသိုလ်တွေဟာအခြေခံအနေစပြီးတော့ဖယ်ရှားမှုဖြစ်ပါတယ်။ဒီလိုဆိုလို့လားနော်။အဲ့တော့ကုသိုလ်တရားကိုမိမိတဏ္ဍာမှာပြည့်စုံစေအောင်ပြည့်စုံအောင်လုပ်ခြင်းဖြင့်အကုသိုလ်တရားတွေကိုဖယ်ရှားမှာ။အဲ့လိုပြောမယ်ဆိုလို့ရှိရင်ဒီအကုသိုလ်ဖယ်ရှားနေတာကတစ်ခုမဟုတ်ဘူး။ကုသိုလ်လုပ်နေရတာကတစ်ခုမဟုတ်ဘူး။ဒီနှစ်ခုကကုသိုလ်တရားကိုမိမိတဏ္ဍာတည်ဆောက်ခြင်းဖြင့်အကုသိုလ်တရား။ဒါပဲမှအမတမဖြင့်ရှားတယ်လို့ဆိုမဟာသတိကဏ္ဍတုတ်ကိုချီ။မဟာသတိကဏ္ဍတုတ်မှာမြတ်စွာဘုရားကဘယ်လိုဟောတာလဲ။ကာယီကာယဥပတိဝိရတိအာတာပိတံတဆံသောတတိမာဝိနေယတောကိဒိသံသောမိမိရဲ့ကိုယ်ကာယကာယစွာရခလည်းလည်းရဲ့ကာယဘာလို့လဲရုပ်ခန္ဓာကိုယ်ကြီးနဲ့ဆက်ဆက်ပြီးဖြစ်တာလေလေဆိုတာအသက်ရှူရဲ့ဆိုတာရုပ်ခန္ဓာနဲ့ဆက်အဲ့တော့အာနာပါနဆိုတဲ့ကာယကိုရှုမှတ်နေဘာနဲ့ရှုမှတ်တယ်လို့အာတာပိဆိုတာကျိုးကျိုးဆန်းဆန်းလုပ်တဲ့ဝိရိယပေါ်ပေါ်ရရဝိရိယမဟုတ်ဘူးမရရအောင်ကျိုးစားတဲ့ဝိရိယသံသဏ္ဍာန်ဆိုတာပညာအစဉ်ပဲတတိမာဆိုတာတတိအဲ့တော့ဝိရိယရယ်ပညာရယ်တတိရယ်ဒီသုံးခုနဲ့ဒီကာယဆိုတဲ့အာနာပါနကိုရှုမှတ်နေရင်းနဲ့အပြည့်ဝိနေယလောကေဝိသံတောင်းတာအဲ့ဒီကာယဆိုတဲ့လောကထဲမှာအဘိဓါလို့ခေါ်တယ်ဒီအဘိဓါကြတော့အဘိဓါဆိုတဲ့လောဘနော်ဇာပါဒဘိဓါဆိုတဲ့လောဘဒေါမနတာလို့ဆိုတဲ့ဒီနှလုံးမသားလားဒါရီယာဆယ်ရှားမိတာဖြစ်သွားတယ်ဒီလိုပြောရ ဒီနေရာမှာအဘိဓါဆိုတာကြတော့ခုနကပြောတဲ့သူများစီးတယ်လို့ကိုစီးတယ်သူများဥစ္စာကိုကိုဥစ္စာလုပ်ချင်တဲ့ဒီလောဘကိုဆိုလိုတာမဟုတ်ဘူးဒါကိုမဆိုလိုဘူးအဘိဆိုတာအာယုံတို့ရှေ့ရှုဇာဆိုတာလောဘနဲ့တွေးတာအဲအာယုံပဲဖြစ်ဖြစ်နှစ်သက်တဲ့အနေနဲ့တွေးတာကိုဒီနေရာမှာတော့အဘိဓါလို့ပြောမှတ်တာဘာလို့လဲဆိုတော့တရားထုတ်နေတဲ့ပုဂ္ဂိုလ်ကဘယ်လိုလုပ်ပြီးသွားပြီးသူများပစ္စည်းကိုယ်ပစ္စည်းဖြင့်ကောင်းပါလေလို့တွေးနေမှာတော့မတွေးဘူးပေါ့အေးအဲ့ဒီမှာကြည့်လို့ရှိရင်ကမ္မထာတရားအထုတ်ရင်းနဲ့အကုသိုလ်တရားတွေကိုဖယ်ရှားနေဖို့ကိုညှဆောင်တာဟောခဲ့တာဒီလိုဆုံးလို့ပါအဲ့ဒါကြောင့်လို့ကုသိုလ်တရားတွေမိမိတဏ္ဍာမှာထူထောင်ပေးခြင်းဖြင့်အကုသိုလ်တရားတွေကိုဖယ်ရှားတယ်ကောင်းပြီအလောဘဆိုတဲ့တရားကိုမိမိတဏ္ဍာမှာဖြစ်စေခြင်းဖြင့်လောဘဆိုတဲ့အကုသိုလ်ဖယ်ရှားတယ်။အဒေါသဆိုတဲ့တရားကိုမိမိတဏ္ဍာမှာဖြစ်ပေါ်စေခြင်းဖြင့်ဒေါသကိုဖယ်ရှားတယ်။အမောဟလို့ဆိုတဲ့ပညာကိုမိမိတဏ္ဍာမှာဖြစ်စေခြင်းဖြင့်မောဟဆိုတဲ့တွေ့ဝေမှုအကုသိုလ်တရားကိုဖယ်ရှားတယ်။ကျန်တဲ့အကုသိုလ်တွေမှာဒီလိုပဲဆိုင်ရဆိုင်ရတရားတွေကဖယ်ရှားပြီးတော့သွားတယ်ဒါဖြင့်ကုသိုလ်လုပ်တယ်ဆိုတာအဆင့်ပေါင်းဘယ်လောက်ရှိမှာလဲအကုသိုလ်ကလည်းအဆင့်ဘယ်နှမျိုးရှိမှာလဲဒါဝိဒိဟုတ်ပေါ့နော်အကုသိုလ်ကခုနကပြောတဲ့အကုသိုလ်တွေကဖြစ်နိုင်ခြင်းရှိတဲ့အနေအထားကိုအနုတ္တရလို့ခေါ်တယ်အနုတ္တရဆိုတာလှုပ်ရှားနေခြင်းမရှိဘူးသို့တော့ဖြစ်နိုင်ခြင်းအနေအထားရှိကျန်နေတဲ့အနေအထားကိုအင်္ဂလိပ်လို possibility ဒါအင်္ဂလိပ်လို့တတ်တယ်လို့ကြတော့ဒီစကားလုံးလေးပြောလိုက်တာနားလေ possibility potential ဆိုတာဖြစ်နိုင်တဲ့အနေအထားဒါကိုအနုတ္တရလို့ခေါ်တယ်အနုတ္တရဆိုတာဖြစ်နိုင်တဲ့အနေအထားခုခေတ်စကားနဲ့ပြောရဆို positive ဖြစ်တာဟောဖြစ်နိုင်တဲ့အနေအထားဒီလိုသင်ချောင်းပြောရမယ်ဆိုလို့ရှိရင် guess meet group လေး meet လေးထဲမှာကျက်စရာရှိတယ်၊ဇာတိကိရာနဲ့အဆုံးရှိတယ်ဆိုလို့ရှိရင်မိရနိုင်တဲ့အနေအထားမရှိဘူးလားရှိ
ပါ
ဘူး။နောက်ကအကြောင်းတစ်ခုပေါင်းလိုက်တာနဲ့မရှိဘူး။အဲ့ဒီအကြောင်းဆိုတာမအားလုံးတယောက်ယောက်ကနေဖြစ်ပြီးတော့ဖြစ်လာတာ။အဲ့ဒီအကြောင်းတစ်ခုပဲဆိုတော့ဇာတာအစင်းနဲ့ဖြစ်နေမှာလား။အဲ့ဒီလိုဖြစ်နေတဲ့အနေအထားမျိုးကိုအမှုတရားလို့ပြောတာ။အဲ့တော့ဘုန်းကြီးတို့တွေရဲ့တဏ္ဍာမှာကောင်းတဲ့အာယုံနှစ်သက်စရာအာယုံနဲ့တွေ့ပြီးတော့အာယုံတောင်းတဲ့ဒီကရမတက်မတည်နှလုံးသွင်းလိုက်မယ်စိတ်ကူးလိုက်မယ်ဆိုရင်နှစ်သက်စရာအာယုံကိုယ်စိတ်ထဲမှာအကြိုက်တွေ့တဲ့အာယုံဒီစရာတွေတော့အဖြစ်လူချင်းစရာကောင်းတဲ့အာယုံမျိုးမျက်စိနဲ့မြင်လိုက်တဲ့အချိန်တိုင်းနဲ့အဲ့ဒီလောဘကပေါင်းနေဖြစ်လာအဲ့လိုဖြစ်နိုင်တဲ့အနေအထားလေးရှိနေတာကိုလူတရားတို့ခေါ်အဲ့ဒါကတခုအဲ့လိုဖြစ်နိုင်တဲ့အနေအထားလေးရှိနေတဲ့အမှုတရားကနေပြီးအာယုံနဲ့တက်ဆိုင်ပြီးတော့နှလုံးသွင်းမမှန်မကန်မှုကြောင့်လောဘဘွားတယ်လို့ခေါ်လာတာပရိယုတ်ဆံတာခေါ်လာတာ guess မိကြည့်ဘူးလေးတွေမှာမိမရှိသေးဘူးမိမရှိလို့ပဲသူတွေကအိတ်ဆောင်နဲ့ချက်ပြီးတော့ယူသွားတာမိရှိရင်ပူမယ်လောင်းမယ်အခိုးထက်မယ်ဒါမိရဲ့ပါပါမိမရှိသည့်အတွက်ကြောင့်ယူသွားလို့ရတို့တော့အကြောင်းတစ်ဆိုင်နောက်တစ်ခုအကြောင်းတစ်ခုထပ်ပေါင်းလိုက်တဲ့နေနဲ့ပြီးဖြစ်တာအဲ့ဒါလိုပဲခေါင်းကြီးတို့တွေရဲ့တဏ္ဍာမှာလောဘဖြစ်မဲ့အနေအထားရှိတယ်အာယုံနဲ့ပြည့်စုံပြီးတော့အာယုံနဲ့သောမနတိကာရဆိုတာနှလုံးသွင်းမမှန်မကန်မှုမမှန်မကန်တာဆိုတာလှလိုက်တာလို့တွေးတာပေါ့နော်တရားနဲ့မစင်ကျင်နိုင်ဘူးကိုနစ်တတ်တဲ့အရာလေးကိုမြင်လိုက်ရင်လှလိုက်တာလို့တွေးလိုက်တာနဲ့ဘာမှတော့ဆိုတော့လောဘဖြစ်တယ်အဲ့ဒါမိချစ်လေးကိုဖိပြီးတော့ချက်လိုက်တာနဲ့အလားတန်တူတယ်မိတော့ကိုတောက်အဲ့ဒါကိုပြင်းရုပ်ထံတာလို့ခေါ်တယ်။ကဲမိတော့ကလေးကတောက်လာလို့ရှိရင်သူ့ဘာသူတောက်မှလားဒုက္ခောလျှောက်လောင်မှလားဆိုတော့မိစာကိုအနည်းဆုံးလောင်လိုက်ပေါ့။ဒီပြင်းလောင်ရာရှိတာဒီလည်းလောင်လိုက်။ထို့တူပဲလောဘကဖြစ်လာပြီဆိုတာနဲ့တည်းနဲ့သူကဇက်ကထုတ်ပြောလိုက်မယ်။ကောင်းလိုက်တာလိုချင်လိုက်တာဇက်ကထုတ်ပြောလိုက်မယ်။ကိုတိလည်းရောက်ရအောင်လုံလန်လိုက်ဒါဝိတိတ်တမနော်အဆင့်30ဖြစ်လာတယ်လို့သိတာအဆင့်30မိကြီးထဲမှာမိဖြစ်နိုင်တဲ့အနေအထားလေးရှိတာကအနုတရားချက်လိုက်လို့ဒီမိလေးတောက်လာတာကပြိယုဌာန မိလေးကမိသားကစပြီးတော့လောင်ကြရာရှိတဲ့လောင်နာကပြုတ်တာဘူတိကမလို့ဒီလိုခေါ်တယ်အဲ့တော့အနုဒယရဲ့ပြိယုဌာနရဲ့ဘူတိကမအနုဒယဆိုတာဖြစ်နိုင်တဲ့အနေအထားကိန်းမိနေလို့ပြောပြိယုဌာနဆိုတာဖြစ်ပေါ်လာတဲ့အနေအထားဘူတိကမဆိုတာဖြစ်ပြီးတော့လှုပ်ရှားတဲ့အနေအထားကျွလုံလှုပ်ရှားတဲ့အနေအထားအဲ့ဒီလိုအနုဒယက30ရှိအဲ့ဒီအဘုဒ္ဓ30ကိုဝိတိကမဆိုတဲ့အဘုဒ္ဓ30တိလလို့ဆိုတဲ့ကုသိုလ်နဲ့ဖြေရှားတိလကရှိတယ်ဒီမကျွလွန်အောင်သူကထိန်းနေတာကာယကံမှုမကျွလွန်အောင်ဝစီကံမှုမကျွလွန်အောင်စိတ်ကိုထိန်းတာမဟုတ်ဘူးတိလရဲ့သဘောကကိုမှုနဲ့နှုတ်မှုဆိုလိုတာကနှုတ်ကိုစီကံထားတယ်ကိုကိုစီကံထားကိုရဲ့လှုပ်ဆောင်မှုတွေကိုစီကံထားတယ်နှုတ်ကိုစီကံထားနှုတ်ကိုစီကံထားတယ်ဆိုတာလည်းမပြောရဘူးဆိုတာလည်းမပြောအောင်သူကဖိတ်ဖိတ်ပြီ။ဟောတိလာကြီးနဲ့ငါလည်းရင်တိလာကျိုးလိုက်တယ်ဆိုတာအသိပေးတယ်။ဒီလိုနှုတ်ကိုစီကံထားတယ်ကိုယ်ကိုစီကံထား။ကာယကံမှုကိုစီကံထားတယ်ကိုယ်စီကံမှုကိုစီကံထားဒါတိလာ။အဲ့ဒီတိလာကဘုသူ့ကိုထိန်းတာလို့ဆိုဝိတိတ်ကမဆိုတိလာထိန်း။တိလာရှိပြီတက်တာဆက်ပြီးတော့လောင်ကျွမ်းတမ်းမျိုးကျွကျွလွန်နာမျိုးတွေမဖြစ်တော့ဘူးတိလာကနေချိန်ပြထားတယ်နောက်တစ်ခါတမာတိဆိုတာဒီလိုကိုထိန်းတာတော့ဆိုမိจิตလေးကမိတောက်လာတယ်လို့တောက်မလာရအောင်တမာတိကအာယုန်ကူထဲမှာစိတ်ကိုငြိမ်အောင်လုပ်ထားနေတဲ့အတွက်ဒီအနုပယကနေပြီးတော့ပြိယုဋ္ဌာဏလို့ဆိုတာဘွားကလည်းဖြစ်ပေါ်လာမဖြစ်ပေါ်ရအောင်လို့ထိန်းပြီသမารိရှိနေလို့ရှိရင်မြတ်တဲ့ဆရာအာယုံကိုတွေ့ပြီမလို့လောဘဖြစ်မလားမုန်းကြီးဆရာအာယုံတွေ့ပြီမလို့ဒေါသဖြစ်မလားသမာဓိအဲ့ဒါကိုဖိနေတယ်အဲ့ဒါကဒါကြောင့်မို့သမာဓိကပရိယုဌာနဖြစ်တာဖိနေလို့ဆိုအဲ့ဒီတော့ဘုရားကျမ်းလုံးဆိုအနုတ္တိယအဲ့ဒီအနုတ္တိယကိုဘာလဲမှပယ်နိုင်လို့ဆိုပညာနဲ့ပယ်နိုင်တယ်ပညာဆိုတဲ့နေရာမှာလည်းဆက်လက်ရှိသေးတယ်တဏ္ဏပညာမျိုးနဲ့ပယ်လို့မရဘူးဝိပဿနာပညာကိုရအောင်လုပ်ပြီးတော့ဝိပဿနာပညာညက်တန်လာတဲ့အခါမှာဝိပဿနာပညာကနေသင့်ရရှိနိုင်တဲ့လက်ပညာအဲ့ဒီလက်ပညာနဲ့မှဒီအနုပယကိလေသာပယ်လို့ရသူဆင်တဲ့ပညာလက်လေပဲရှိတယ်ဒီလိုရှိအဲ့တော့ဝိပဿနာပညာညက်တန်လာလို့လက်ပညာရပြီဆိုမှဒီကိလေသာအနုပယကိလေသာနောက်ဆုံးအရတမက်ဆိုတဲ့ပညာရပြီဆိုမှကိလေသာတွေကုန်ပယ်ပြီ။အေးသောတပတိမက်ပညာဆိုတာဖြစ်လာပြီဆိုရင်ဘာပဲလဲဆိုတော့ဒိဋ္ဌိနဲ့ဝိသိကိစ္စအမြင်မှားခြင်းနဲ့တဏှာပွားခြင်းဆိုတာဖြစ်ခဲ့တယ်။ဉာဏ်ဓာတ်တွေကဖြန့်နေပြီ။ဒီဖယ်နိုင်ငံတွေကခုခုဖယ်လာတယ်။ဟောအကုသိုလ်ပညာကဖယ်တယ်ဆိုတာပါမနဲ့တခဏဖယ်တာမဟုတ်ဘူးအပြီးတိုင်ဖယ်တာ။ဒါကြောင့်သမုတ်စေတာလို့ခေါ်တယ်။အငုံမကြအောင်ရှင်းပြလိုက်နောက်ထပ်ဖြစ်เสียအကြောင်းရှိတော့ဘောဓပတိမက်ပညာပေါ်လိုက်တာဒီလိုမျိုးနဲ့မှားရတဲ့အမြင်မှာမရောမှာလားဘယ်လိုလုပ်လို့မှာလားတော့တခါတော့သူရံဘတ်္ထဆိုတဲ့တခါအဲ့လိုမျက်စောပြန်ကြွတယ်တရားဟောတရားဟောတော့သူရံဘတ်္ထဆိုတဲ့တခါကဘုရားတရားနာပြီးနာရင်းနာရင်းနဲ့သူကအသိဉာဏ်ချက်ပတ်တော်ဖြစ်ဘာသာဝင်ဖြစ်ပြီးတော့ရသော်ဘုရားပြန်ကြွသွားတဲ့အချိန်ဒီကလာနှောက်ရက်တယ်ဆိုတော့မန္တကကနှောက်ရက်သူကနှောက်ရက်တာမှာပုံမှားရဲ့လိုက်တယ်เนาะရိုးရိုးနှောက်ရက်တယ်ဟုတ်ဘုရားကြွသွားလို့မကြခင်ဘုရားကအိမ်ပြန်ကြွလာတယ်ဆိုတာဖန်ဆင်းသွားအခုပဲဘုရားပြန်ကြွသွားတယ်အခုအိမ်ပြန်ကြွလာတယ်တတ်ဟောကြတာမန္တကကြူကောင်းဖန်ဆင်းတာအိမ်ပေါ်ကြွလာဘုရားအိမ်ပေါ်ကြွလာပြီးမနက်ကခံစင်းထားတယ်ဘုရားဒါပြောတော့ဆိုသုရဘဒနာခဏကပြောတဲ့အချိန်မှာနည်းနည်းမှားသွားလို့ပြန်ပြောအောင်လေဆိုပြီးမင်းဒီအနိစ္စလို့ငါပြောခဲ့တာမဟုတ်ဘူးတချို့နိစ္စရှိသေးတယ်မြဲတာရှိသေးတယ်ဒုက္ခလို့ပြောတာလည်းမှန်လေဘူးဒုက္ခဆိုတာရှိသေးတယ်ဒါအနတ္တလို့ဟောခဲ့တာလည်းအတ္တတည်းရှိသေးတယ်เนาะကိုယ်စိုးကိုယ်ပိုင်လုံနိုင်တာရှိသေးတယ်လို့ဆိုအကယ်၍သောတာပန်နာမဟုတ်ဘူးဆိုလို့ရှိရင်ဟ ခဏကလည်းဘုရားကပြောတော့တာအခုလာတာလည်းမနှမမသိရဘူးဘုရားပုံစံနဲ့လာပြော။ဟောသူကတော့ဒိဋ္ဌိနဲ့ဝိသေကိစ္စသူ့မှာကျင်းမဲ့ဆယ်ထားတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်လောကလောကဒါမှဖြစ်နိုင်တာဒါဘုရားမဟုတ်တော့ဘူးမဲ့ဘယ်သူလဲလို့ဆိုတော့မနှက်ဖြစ်ပါဘူး။နော်အဲ့ဒီလိုခိုင်မာသွားတယ်လို့သူတို့ပြောတယ်။ဒိဋ္ဌိနဲ့ဝိသေကိစ္စဘယ်တော့မှပြန်မပေါ်တာ။အပြီးတိုင်းနောက်တစ်ခါတက္ကရာကံဖြစ်သွားပြီဆိုရင်ကာမရာဂဆိုရင်ကာမဂုဏ်အာယုစိတ်ပြာပါဒဆိုရင်အမုန်းစိတ်တွေကျော်နေတော့ဘလို့ဒီအောင်ကျော်နေတော့လို့ဆိုဆယ်ကတစ်ခါဖြစ်ဖြစ်တဲ့အခါကလည်းပဲအရှိန်ရောပါအရှိန်ရောခြင်းအကျိန်ရောခြင်းတက္ကရာကံဖြစ်သွားရင်တိတိတန်တန်ပြေလာတော့မရှိဘူးသူကအရှိန်နဲ့အချိန်ရောပါဒီလိုဆိုလိုတာနော်အရှိန်နဲ့ရောက်ပါတယ်အကျဉ်းနဲ့ရောက်ပါတယ်တခါအနာဂတ်ဖြစ်ပြီဆိုတဲ့အခါကျတော့ခုနကအရှိန်နဲ့လျှော့ထားတယ်အကျဉ်းနဲ့လျှော့ထားတယ်ကံကုန်အာရစိတ်တွေအမုန်းစိတ်တွေကျင့်ကြံဖြစ်အောင်ခေါ်လာတယ်ဟောဒါအနာဂတ်မိတ်နဲ့ရှင်းလာတဲ့ပညာကခေါ်လာတယ် possibility potentiality ဆိုတဲ့အနုရိယကမကြမ်းဘူးကာမရာဂစိတ်ဘယ်လိုမှမပေါ်တော့ဘယ်လိုလုပ်လို့မပေါ်နိုင်တော့ပြာပါရဆိုတဲ့အမုန်းတရားဘယ်လိုလုပ်လို့မပေါ်တော့စိတ်ထဲမှာလောမလာတော့ဒီလိုဆိုလို့ဟောနောက်တစ်ခုကယန္တာဖြစ်သွားပြီအရတ္တမဲ့ပညာရလာပြီဆိုလိုက်တဲ့အခါကိလေသာမှန်မများကစားမှမကြမ်းအောင်အကုန်လုံးအရတ္တမဲ့ပညာကထွက်လိုက်တာအဲ့ဒါကြတော့ကိလေသာတွေတခုမှမရှိတော့ဒီလိုဆိုလို့အဲ့တော့ကုသိုလ်ဆိုတာတိလသမာဓိပညာပညာကုသိုလ်ကတော့ကိလေသာအလုံးဖျက်ရှားနိုင်တယ်တိလကအခြေခံကြတဲ့အကျဉ်းသားတွေကိုဖျက်ရှားတယ်သမာဓိကအနတ်စားတွေကိုဖျက်ရှားတယ်ပညာကတော့အမှုစားတွေကိုဖျက်ရှားတယ်ဥပမာနဲ့အဝတ်ဖော်တဲ့ဤတိုင်းနဲ့အမှန်တမ်းမှညစ်ပေးနေတဲ့အဝတ်တစ်ခုဖော်တဲ့ပထမတတိယကအကျဉ်းစားအညစ်အကြေးကိုရှင်းပြတယ်။နောက်ထပ်ဒုတိယတတိယဖွင့်လိုက်တဲ့အခါအလတ်စားအညစ်အကြေးကိုရှင်းပြတယ်။နောက်ဆုံးထပ်ပြီးတော့ရှင်းလိုက်တဲ့အခါကျတော့လုံးဝမကျမ်းအညစ်အကြေးတွေပြောင်းစင်သွားတယ်။ဟောသီလနဲ့သမာဓိနဲ့ပညာ၃ချိန်၃ကအညစ်အကြေးကိုထုတ်ပြတာ။အဲ့တော့ဒီရောက်မှာပညာဆိုကုသိုလ်အဲဒီကုသိုလ်တွေနဲ့အကုသိုလ်တွေဆက်ချာဒါမြတ်စွာဘုရားရဲ့အဆုံးအမအဓိကအဲ့ဒါပဲကုသိုလ်မှန်မှန်ရပြည့်စုံစေခြင်းဖြင့်အကုသိုလ်မှန်မှန်ရဆက်ချာပြန်နေတယ်ဟာဒီလိုနည်းနဲ့ဆက်ချာနောက်ထပ်မြတ်စွာဘုရားအဆုံးအမဩဝါဒပေးတဲ့စိတ်ကိုဖြူစင်အောင်ထားလို့ဆိုတာဒါဒီထဲမှာအကျုံးဝင်တဲ့လောက်ဝင်နေသောသောစိတ်ကိုဖြူစင်အောင်လုပ်တဲ့ဘာဝနာကိုမြတ်စွာဘုရားအသေးစိတ်ခေါ်ဖို့ဒီသစ္စိကပြိယောတာကိုစိတ်ကိုဖြူစင်အောင်လုပ်ဖို့ဆိုတာဟောတာမအားဖြင့်ပြောမယ်ဆိုရင်ကုသိုလ်နဲ့အကုသိုလ်အဲ့ဒီမှာကိုစိတ်ထဲမှာအညစ်အကြေးဆိုတာလည်းအကုသိုလ်ကိုပြောတာတခြားဟာတော့ကုသိုလ်ရေကိုတိဆောက်ခြင်းဖြင့်အကုသိုလ်ရေကိုဖယ်ရှားတယ်။အဲ့လိုဖယ်ရှားပြစ်တာကကျင့်စဉ်နဲ့ပြောင်းလာခြင်းစိတ်ရဲ့အညစ်အကြေးတွေကိုဖယ်ရှားတယ်။အစင်းနဲ့ကျင့်စဉ်တစ်ခုကိုမြတ်စွာဘုရားဟောပို့လိုက်တယ်။သစိတ်ကပြေရောတမနာ။အဲ့တော့ကိုယ်စိတ်ကိုဖြူစင်အောင်လုပ်တယ်ဆိုတာဘယ်လိုလုပ်ရမလဲ။စိတ်ဆိုတာစိတ်ရဲ့အညစ်အကြေးတွေကဘာတွေလဲ။ဒါရင်သိဖို့လို့လူတွေကအဝတ်လျှော်တဲ့အခါအဝတ်ရဲ့အမြင့်အကျေးဆိုတာသိအဝတ်မှာဘာတွေညစ်ပေနေလဲဒုက္ခနာကောင်မှာဘာတွေညစ်ပေနေအဲ့ဒီညစ်ပေနေဘယ်လိုချော့ရမလဲဆိုတာသိကိုယ်တူရဲ့စိတ်မှာဘာတွေညစ်ပေနေလဲအဲ့ဒီညစ်အကျေးတွေကိုဘယ်လိုချော့ရမလဲဆိုတာသိဖို့လို့လူရဲ့စိတ်မှာလည်းညစ်အကျေးတွေအများကြီးရှိတာအဲ့ဒီညစ်အကျေးတွေကိုမြတ်စွာဘုရားဆေးလျော်ပြဖို့ဆိုတာစိတ်ဟာကျုပ်စင်ပန်းရှင်းပြီးတော့လွတ်မြောက်သွားဖို့ဆိုတာအညစ်အကြေးတွေကင်းစင်တဲ့စိတ်ဖြစ်တယ်။အ အမြင့်ကြီးကြီးရှိနေသေးတဲ့စိတ်ဘယ်လိုနည်းနဲ့မှလုံးရောက်တဲ့စိတ်မဖြစ်ဘူးလေဒါကြောင့်သစိတ်ကပရိယောဓမ္မနာခုစိတ်လေးကိုဖြူစင်အောင်လုပ်ပါလို့ဆိုဘာဝနာရှင်းစဉ်တစ်ခုပြောအဲ့တော့ဘာဝနာရှင်းစဉ်လို့ပြောလို့ရှိရင်ဘာဝနာဆိုတာနှစ်ခုနှစ်မျိုးရှိတယ်လို့ပြောမှာသမထဘာဝနာနဲ့ဝိပဿနာဘာဝနာသမထဘာဝနာနဲ့ဝိပဿနာဘာဝနာသမထဘာဝနာဆိုတာပညာအာရုံတစ်ခုပေါ်မှာသမာဓိကိုထူထောင်တာသမာဓိကိုထူထောင်ပြီးတော့အဲ့ဒီပညာအာရုံပေါ်မှာပဲစိတ်လေးကိုတည်ငြိမ်အောင်လုပ်ထားခြင်းအဖြစ်ခိတ္တကအညစ်ကြေးတွေဝိခန္ဓနာပါဏလို့ခေါ်တယ်ခိတ္တခန္ဓာဖယ်ရှားထားတဲ့အနေအထားဖြစ်ဒီမှာတရှိအောင်လုပ်တာ။သာဝရသစ္စနာတော့မဟုတ်ဘူး။ခိတ္တငြိမ်သောအလုံးရဲ့ပုံ။တမာတိရဲ့ဆွမ်းအား။သဗ္ဗဓာချင်းစဉ်နဲ့ရှင်းလိုက်ရဆိုလို့ရှိရင်စိတ်ထဲမှာအငြိကြီးတွေကအနေထိုင်သွား။သို့တော်ဒီအနေတွေရှိနေပြီဆိုကြောင့်ပြန်ထပါမယ်ပေါ့။ဒီကဖယ်ရှားတာမဟုတ်ဘူး။ငြိမ်သောအလုံးရဲ့ပုံဖြစ်။ဒါမို့သဗ္ဗဓာကိုသံဃာကြီးဒီလိုအင်းလေးပြန်ညီတော့မလုပ်ဘူးလေ။စိတ်ရင်စိတ်တိုက်ရင်သူကစိတ်ရင်သွားတယ်ဘော။သဗ္ဗဓာစိတ်တွေကိုကျက်လိုက်တဲ့အခါပမာတိရတယ်လို့ရှိတယ်။ညီသွား။အဲ့ဒီသမာဓိနဲ့ပယ်ထားတာကိုဝိက္ခမနာပါဏံလို့ခေါ်တယ်။ဝိက္ခမနာဆိုတာခဏပယ်ထားတယ်ပေါ့။ပြန်ပြီးတော့ကပ်လာနိုင်တယ်အချိန်မီပြန်လာပြန်ရောက်လာနိုင်တယ်။အကျိုးမဲ့ပယ်တာမဟုတ်ဘူး။ဥပမာနဲ့ဗာလည်းပြောတာတော့ဆိုယောဂံမထအောင်ဆေးနဲ့ပုတ်ထားလို့ဆိုတာ။ဆေးနဲ့နှိမ်ထားတာယောဂပျောက်တာမဟုတ်ဘူး။ဆေးနဲ့နှိမ်ထားတာ။ဆိုတော့ညာတော့ဖြင့်ပင်ပီလာလို့ခေါ်တဲ့ဒီကဲခဲပျောက်တဲ့ဆေးတွေ။နော်။ကဲခဲပျောက်တဲ့ဆေးတွေကယောဂကုသမဟုတ်ဘူး။ဒါဆရာမလေးဆိုသိတာ။ကဲခဲပျောက်တဲ့ဆေးကခိတ္တကနာသက်တာတော့သူကအာရုံကိုထုံအောင်လုပ်ပြလိုက်တာ။ယောဂကုသမဟုတ်ဘူး။ယောဂကုရမောဟိတဲ့ကခဏငြိမ်သွားတာယောဂတန်ထနိုင်တယ်ကွာနော်ပိဋိလာတာဟောခဏခဏတော့ကြိုက်ခဲကြောက်စေတကယ်ယောဂကြီးကြီးကြိုက်ခဲကြောက်စေတာခဏဟုတ်တာပြန်ထအဲ့ဒါလိုပဲသမထရှင်းစဉ်ကျင့်ပြီးတော့ဒီစိတ်ကိုငြိမ်အောင်တမာတိဆွမ်းအားနဲ့ငြိမ်အောင်လုပ်ထားတာခိတ္တကနာမရတယ်ဒါကြောင့်မလို့ဇာရှောတယ်လို့ဘာလို့လောဘိမှာရှိတာပေါ့နော်ဆန်ဆိုးတဲ့ဖြစ်တယ်အဲ့တော့သမထမဆိုတဲ့စကားလုံးကဘာလို့ရည်ညွှန်းတာလဲဆိုနိဝရဏတရားတွေကိုငြိမ်ဝတ်သွားအောင်လုပ်နိုင်တဲ့ဆွမ်းအားရှိတဲ့တရားကိုသမထလို့ခေါ်အဲ့တော့နိဝရဏတရားဆိုတာဘာကိုခေါ်တာလဲဆိုကာမစ္ဆန္ဒကာမစ္ဆန္ဒဆိုတာနှစ်သက်စရာအာယုန်ဤပေါ်မှာနှစ်သက်ပြတာတဲ့လောဘတွေချက်ဆိုပါလေမျက်စိကနှစ်သက်စရာအစဉ်အာယုံကိုကြည့်နေတယ်နားကနှစ်သက်စရာအသံကိုကြားနေတယ်เนาะနှာခေါင်းကနေနာနဲ့အနံ့ကိုနှစ်သက်တယ်လောဘဖြစ်တယ်လျာကကောင်းရတဲ့အရာတာလေးပေါ်မှာလောဘဖြစ်တယ်လျာကတိတဲ့ရာတာပေါ်မှာရာတာဖြစ်ဆိုတော့ကာမဆိုတာနှစ်သက်စရာအာယုံကိုကာမလို့နေတဲ့ဆရာအာယုရေဆိုတာမျက်စိနဲ့မြင်ရတဲ့အခြင်းနားနဲ့ကြားတဲ့အသံနှာခေါင်းနဲ့နားရှိရတဲ့အနံ့မယားနဲ့မရေရတဲ့အရာကခန္ဓာကိုယ်နဲ့ဖြစ်ရတဲ့အဖြစ်တွေအဲ့ဒါတွေကယမယံကလူရဲ့စိတ်ကိုနှောင့်မို့တာယမယံကမဟုတ်ဘူးတော်တော်များများလူရဲ့စိတ်ကိုနှောင့်မို့ပြီးတော့ထားအဲ့လိုနှောင့်မို့ထားတဲ့အခါလူကဒီအာယုတွေကိုရခြင်းနဲ့ဆန္ဒမတဏ္ဍဖြစ်နေဒီနေရာမှာဆန္ဒလို့သုံးနေတယ်လောဘလို့ဆိုတာသမဆန္ဒမဟုတ်ဘူးဆန္ဒဆိုတာဒီတခါတည်းရကြတော့ဒေါသနဲ့တွဲလို့ရှိရင်ဒေါသဆန္ဒတဏ္ဍဆန္ဒလို့ခေါ်ဒေါသနဲ့တွဲရင်ဒေါသဆန္ဒပဋိကဆန္ဒလို့စာပေတန်းမှာတော့ဆန္ဒဆိုတဲ့သဘောကလောက်ချင်ရုပ်တတ်တယ်တဏ္ဍမှုမပါအခုဒီဆန္ဒဆိုတာကတော့ဒေါသလို့ပြောတာဆိုတော့ညာခြင်းနဲ့ညာလာလို့ရှိရင်ပြိပိုက်ထားတယ်ဒီဟာမျိုးဆိုအဲဒီကာမစ္ဆန္ဒလို့ဆိုတဲ့ကာမုံအာယုစိတ်တွေသမုဒိနေပြီးဆိုတဲ့အခါမှာစိတ်ကဘာမှငြင်းငြင်းမရနိုင်ဘူး။လောဘတော့။ကဲ ရတာလိုတဲ့လိုတာကိုရတဲ့အခါမှာလူကစိတ်ပြေပါတယ်။မရဘူးဆိုရင်ဗာလည်းလေဒေါသဖြစ်ကြပါလား။အဲ့ဒီလိုလောဘဖြစ်နေတယ်ဒေါသဖြစ်နေတယ်ဆိုရင်လူတရားရဲ့စိတ်ဘလုံးမမြင်တတ်ဘူး။အဲ့ဒါကိုတမာတိဆွာအားနဲ့အုပ်ထားလိုက်တဲ့အခါကျတော့လောဘဆိုတာမျိုးဖြစ်လာတယ်ဒေါသဆိုတာမျိုးဖြစ်လာတယ်။ဟောနိဝရဏတရားတွေဖယ်ရှားတယ်ဆိုတာအဲ့ဒါ။နောက်ထိနောက်နေတဲ့အာယုန်ဒီပေါ်မှာစိတ်မဝင်စားဘူး။စိတ်မဝင်စားလို့စိတ်တွေကတော့ဆုံးလာတယ်။နောက်ဆုံးအိတ်ချင်တဲ့ထိုင်းပိုင်းတွေဖြစ်လာတယ်။အဲ့ဒီထိနောက်နေတာကလည်းနိဝရဏတခါအုန်နိစ္စပုဂ္ဂိုလ်ဆာအာယုံပေါ်မှာစိတ်ကိုတည်ငြိမ်အောင်လုပ်လို့မရဘူးလွင့်ပြန်နေတယ်ကိုလုံးထားတဲ့ကိစ္စတစ်ခုပေါ်မှာစိတ်ပူနေတယ်ပုဂ္ဂိုလ်ဆာကိုလုံးတဲ့လုံငန်းပေါ်မှာတန်ရာချင်းနေတယ်ဒီစိတ်ကိစ္စမအောင်မြင်တန်ရာဆောင်ဝင်လာတယ်အဲ့ဒါတွေကိုနိဗ္ဗာန်လို့ခေါ်တယ်ဘာကြောင့်နိဗ္ဗာန်လို့ခေါ်တာလဲဆိုတော့ကုသိုလ်စိတ်တွေကိုစုပိတ်တတ်တော့တာဖြစ်တယ်လူရဲ့ခန္ဓာကိုယ်မှာသွေးကြောတွေပိတ်နေတာဖြစ်တယ်နှလုံးရောဂါဒီပါတယ်မှာနှလုံးသွေးကြောပိတ်တယ်ဆိုရင်ရမတ်အောင်မဖြစ်နော်အနည်းဆုံးအနည်းဆုံးနှလုံးသွေးကြောပိတ်ပြီဆိုရင်မောမယ်ရမတ်အောင်ရေကြောင်းတွေပါတယ်မှာပိတ်နေတယ်ဆိုရင်ရေကြီးတော့အဲ့ဒါတော့လေဒီနိဗ္ဗာန်တရားတွေကလူရဲ့အသိဉာဏ်ကိုပိတ်ဆို့ထားတယ်ဆိုတော့ဉာဏ်မဆူရောက်တော့ဘူးလေဒါပေမဲ့ကုသိုလ်တရားကိုပိတ်ဆို့ရဉာဏ်ကအသိဉာဏ်ကိုအားပြော့မှိမ့်မိသွားစေတယ်ဆိုတော့နိဗ္ဗာန်အဲ့ဒီနိဝရဏတရားတွေကိုငြိမ်ဝတ်သွားတမာတိကျင့်စဉ်ကိုကျင့်တာဆိုတော့အာနာပါနကိုကျင့်မယ်ဆိုရင်ဆက်လက်ဝင်ရည်ကိုဖတ်မှတ်တဲ့အခါမှာသူကမမြဲတာလေးပါလေးဒီကိုစဉ်းစားရဘူးတမထကျင့်စဉ်မှာဖတ်တာဖတ်တဲ့အခိုက်ကလေးထိသွားတဲ့နေရာလေးနော်ဝင်တဲ့အခိုက်ကလေးဝင်သွားတဲ့နေရာလေးလေရဲ့သဘောလေးကိုဆက်မှတ်တာဒါကတမထချင်းစင်ခေါ်လေရတဲ့ဘောဝင်နေထွက်တယ်ဝင်နေထွက်တယ်ဒါလေးကိုစိတ်အာရုံနဲ့မှပြတ်မသွားအောင်မှတ်လိုက်ခါကြနောက်ကြတော့ဗာဖြစ်နေဆိုနမိတ်ဆိုတာပေါ်လာနမိတ်ဆိုတာစင်ပွားပါတယ်ချိန်အောင်မြင်အောင်အာရုံမျိုးတွေပေါ်လာမှတ်မှတ်များတဲ့ခါကျဒီနမိတ်ဆိုပေါ်လာဒါလို့နမိတ်ပေါ်လာတဲ့အဲ့ဒါဆိုတမထချင်းစင်စင်နမိတ်ပေါ်လာတော့ကတခါတည်းရန်ကြတော့ရှိနေတဲ့လေရမိโกရန်ကြီးလို့ဖြစ်တာနှာခေါင်းကထွက်တဲ့လေရမိโกရန်လို့ထင်ရတယ်တခါတလေကျတော့ပလဲလုံးလေးတွေလို့ထင်ရတယ်တခါတရံကျတော့ကိုယ်နှုတ်ခမ်းဝါမှာပဲဘောလုံးလေးတွေလဲနေတယ်လို့ခံတာဟောအဲ့ဒါလေးကနမိတ်ကိုခေါ်တယ်အဲ့ဒီနမိတ်လေးပေါ်မှာဆက်ပြီးတော့စိတ်တည်ငြိမ်အောင်လုပ်လိုက်လို့ရှိရင်ဒီမှာအာယုံပေါ်မှာတည်ငြိမ်သွားတဲ့ဆန်းဆိုတာမျိုးဖြစ်တယ်တမာရီထိုင်တမာရီမပြတ်အောင်တမာရီတွေရအောင်ဆိုရင်ဆန်းချင်းရောက်ပါဆန်းချင်းရောက်ပါပြီဆိုလိုက်တာလည်းတကယ်ငယ်ခုနလေယောဂနာတွေရောမလာတော့အဲ့ဒီအာယုလေးတွေပေါ်မှာတွေးနေတဲ့ဝိတက်ချက်ပြီးနေတဲ့ဝိသနာခြေလက်နေတဲ့ပီတိစိတ်ထဲမှာငြိမ်းချမ်းပြီးကိုယ်ရောစိတ်ရောချမ်းသာနေတဲ့ဒုက္ခကြီးငြိမ်းနေတဲ့အကက်ဒီတဘာဝတရားလေး၅ခုကိုဆန်းလို့ခေါ်ပေါင်းဆက်ထားစိတ်လေးကဒီတိုင်းနဲ့တမာရီသာအားနဲ့ငြိမ့်ပြီးတော့နေအဲ့ဒါကသမထကျင့်နေမှာစံကိုတစ်ပြေးချင်းတိုးမြင့်တိုးမြင့်သွားတဲ့အခါကျတော့သုခသာကြီးအောင်ရောက်ပါအဲ့လိုသမထကျင့်စဉ်ရသော်ဘုရားဟာဒီအာနာပါနလို့ပြန်ဆက်ထားတယ်သမထကျင့်စဉ်ကိုအာနာပါနနဲ့ကျင့်ကျင့်ပြီးတဲ့အခါမှာဝိပဿနာကိုကိုယ်လေးနှက်ချောက်သွားဒီလိုဆုံးတာနော်အဲ့တော့စိတ်ကိုဖြူစင်အောင်လုပ်တယ်ဆိုတော့သောမိကုသိုလ်ဓမ္မထကျင့်စဉ်နဲ့ကျက်လိုက်လို့တမာရီလေးတွေရတာလို့ရှိရင်ခုနပြောကာမိဆန္ဒနိဝရဏဆိုစိတ်ရဲ့အညစ်အကြေးဇာဘာရဆိုတာစိတ်ရဲ့အညစ်အကြေးဌိနမေဃဆိုတာစိတ်အားကိုပြော့ပြီးတော့ရောကြတဲ့ထိုင်းပိုင်းတာစိတ်ရဲ့အညစ်အကြေးစိတ်ပြတ်နေတဲ့ဥဒိစ္စအနေစိတ်ပူတဲ့ပုဂ္ဂိုလ်ဆန္ဒနဲ့တန်တရားဖြစ်နေတဲ့ဝိသိကိစ္စဒါလည်းစိတ်ရဲ့အညစ်အကြေးတွေပဲအဲ့ဒီအညစ်အကြေးတွေသူကစေပင်ကိုပြစ်လိုက်အခိုက်အတန့်အားဖြင့်ဆေးရှင်ပြလိုက်တယ်။ဒါကြောင့်ဒါကိုစိတ်ဖြူစင်နေလို့ပြောတယ်။အဲဒီလိုဒီဝိပဿနာကျင့်စဉ်ကျင့်နေဆိုတဲ့ပုဂ္ဂိုလ်ကြီးရှင်းတော့ကတော့စိတ်တဝိတုဒ္ဓိလို့ခေါ်တယ်။ခုလိုသမာဓိရတာပြီဆိုလို့ရှိရင်ဒါစိတ်တဝိတုဒ္ဓိစိတ်ကစင်ကြယ်သွားပြီလို့ပြောတယ်။တိုးတော့သာဝရစင်ကြယ်တဲ့စင်ကြယ်မှုမျိုးလားဆိုတော့မဟုတ်ဘူး။တခဏစင်ကြယ်တဲ့စင်ကြယ်မှုမျိုးလားဖြစ်တယ်။အနေထားလေးတစ်ခုကငြိမ်ဝတ်သွားတဲ့ဘောပဲရှိသေးတယ်။ ထာဝရစင်ကြယ်မှုဒါစိတ်ချတာသမထကျင့်တယ်စိတ်ချအဲ့တော့သမထကျင့်တယ်ကစိတ်ချတာလေးပဲကြာသူ့ကိုဖြတ်ပြီးတော့မလုပ်အောင်လဲဆိုဝိပဿနာဘက်ကိုကုကြောင်းဝိပဿနာသမထကိုကျင့်ပြီးတော့ဝိပဿနာဘက်ကိုကုကြောင်းရင်အထက်ကရာဆရာကြီးတွေကလမ်းညွှန်မှုပြုတာလမ်းညွှန်မှုပြုတယ်ဆိုတာလွယ်ကူတဲ့ဤစနစ်ဖြစ်နိုင်တဲ့ဖြစ်နိုင်တဲ့အနေထားတစ်ခုလမ်းညွှန်နော်အတွေ့အကြုံကအနိုင်ရတာသမထကိုထူထောင်จิตသုံးပြီးတော့သမာဓိကိုထူထောင်ပြီးတော့မှဝိပဿနာကိုသွားတဲ့ပုဂ္ဂိုလ်ဟာဘယ်ကနေစပြီးတော့ရှုရအောင်လို့ဆိုခုနကဇန်ရဲ့ဇန်ကိုဇန်ရပါအောင်အာယုံပေါ်မှာစိတ်အစဉ်ကြီးဖြစ်ပြီးတဲ့အခါအဲ့ဒီဇန်ကနေထထတော့အဲ့ဒီဇန်ကနေနောက်ဆုံးတာကိုထတယ်လို့ပြောတာနော်ဇန်ကနေနောက်ဆုံးလိုက်တဲ့အခါကလူတွေဟာအိမ်ဟာကလို့တဲ့ကံကပြန်ပြီးတော့မတွေ့ဘူးကံကအိမ်မက်တွေမက်တယ်ဘာတွေမက်တယ်ပြန်စဉ်းစားလို့ရတာပေါ့ကွာအိမ်ပြီးတော့အိမ်မက်မက်နေတဲ့ပုဂ္ဂိုလ်ကလို့လာတာနဲ့ဆိုင်နဲ့အိမ်မက်ကိုပြန်စဉ်းစားတယ်လို့ပဲဇံကနေပြီးတော့လို့ထတာတဲ့ပုဂ္ဂိုလ်ကသူ့ဇံအာယုံကိုပြန်ပြီးတော့တွေ့လိုက်တဲ့အခါစိတ်အခြေအနေတွေကဘယ်လိုရှိတယ်လဲဆိုတာသူသိအဲ့ဒီစိတ်အခြေအနေတွေကိုပြန်ပြီးတဘာဝတရားတွေကိုရှင်းရှင်းသုံးသပ်တာဒါဝိပဿနာဖြစ်သွားတယ်ခန္ဓာရောကအာနာပါနဆိုတဲ့ထက်လီဝင်လီပြညတ်ပေါ်မှာသမထကိုဖြည့်ဆန်းပြီးတော့သမာဓိအောင်ကြိုးစားတယ်ဆံရတယ်အဲ့ဒီဆံကနေနောက်ဆုံးလိုက်တဲ့အခါအဲ့ဒီပြညတ်အာယုံပေါ်မှာအလုံးလုံးနေတဲ့အတိစိတ်ခန္ဓာကြံသေးတယ်ဆိုတဲ့ဝိတက်ကြံသေးတယ်တွေးတော်တယ်ဆိုတဲ့ဝိတက်ကြံသေးတယ်ဆိုတဲ့ဝိစ္စာကျင့်တတ်နေတယ်ဆိုတဲ့သီတိချမ်းသာတယ်ဆိုတဲ့ဒုက္ခတည်ငြိမ်တယ်ဆိုတဲ့သမာဓိအဲ့ဒီသဘာဝတရားလေးတွေကိုပြန်ပြီးတော့ရှုမှတ်တာအဲ့ဒီသဘာဝတရားလေးတွေကနန္တရားတွေပဲအဲ့ဒီနန္တရားတွေကိုပြန်ပြီးတော့ရှုမှတ်ရင်းနဲ့အဲ့ဒီနန္တရားတွေဟာမိယာယုတ်မရှိဘဲနဲ့မဖြစ်ဘူးအဲ့ဒီကနေဆင့်တက်ပြီးတော့မိယာယုတ်တွေကိုပါပြန်ပြီးတော့ဆက်တယ်ပြီးတော့ဉာဏ်လာတာဟောယုတ်နဲ့နာတစ်ခုဉာဏ်လာအဲ့ဒါဟာဝိပဿနာကုတာဒီနည်းနဲ့ကုနေတယ်လို့ဒါကြောင့်မို့အထက်ကရာဆရာကြီးကဘယ်လိုညွှန်ကြတယ်လို့ဆိုတာဒီခြင်းစဉ်တစ်ခုကိုသွားတဲ့အခါမှာနိဗ္ဗာန်နှစ်ဆွဲရှိသမထကိုကျင့်ပြီးမှဝိပဿနာသွားတာစနစ်တစ်ခုသမထကိုမကျင့်ဘဲနဲ့ဝိပဿနာတိုက်ရိုက်သွားတာနိဒခုအဲ့တော့အဲ့ဒီနိဒခုမှာသမထကိုကျင့်ပြီးမှဝိပဿနာသွားရင်ယုံနဲ့နှစ်မျိုးတွေနန္တရားကဆက်ရှိဘူးသောဘဝိပဿနာတိုက်ရိုက်ကိုသွားခြင်းလေဆိုရင်ယုတ်ကဆာရှိဘူး။ဘာလို့လဲဆိုတော့ဝိပဿနာတိုက်ရိုက်သွားတာပို့ပြီးတော့ထင်ရှားတာယုတ်ကပို့ထင်ရှားတာ။ယုတ်ကလည်းဆာရှိဘူး။တမထာရှင်းပြီးမှဝိပဿနာကိုရင်နိုင်ငံဆာရှိဘူး။ဝိပဿနာတိုက်ရိုက်သွားလို့ရှိရင်ယုတ်ကလည်းဆာပြီးတော့ရှိဘူး။ဒါကနိုင်ငံမရှိရဘူးလို့ပြောတာမဟုတ်ဘူး။မရှိရဘူးလို့မပြောဘူး။ပုဂ္ဂိုလ်အလိုက်ဒါကလွယ်ကူမှုပြောတဲ့သဘောเนาะမပြောမပြုတ်ဘူးလို့ဆိုလိုတဲ့အသေးလို့မဟုတ်ဘူးဒါလွယ်ကူရလို့လမ်းညွန်ပြအေးအဲ့လိုသမထကိုကျင့်ပြီးတော့ဝိပဿနာကျင့်ရတယ်ထာဂရာဆရာတွေကဘယ်လိုပြောလို့ဆိုညစ်ရဲ့ဘုဘကန်းကိုလက်လေသိမ်းမောနဲ့ကူးရတယ်အလားတူတူတယ်ဘာလို့လဲဆိုသမထကျင့်တာလေသမာဓိစွမ်းအားဟာမှန်မှန်ကောင်းအဲ့ဒီသမာဓိစွမ်းအားကိုအခြေပြုလိုက်လို့ရှိရင်ဉာဏ်ကဉာဏ်ဖြစ်တယ်ပေါ့ဒါကြောင့်မလို့ပို့ပြီးတော့ဘယ်သူမှရှိမယ်ဆိုပြီးတော့ဟိုဘက်ကန်းကူးတာဟာတဲ့သမထကျင့်ပြီးမှဥပဒနာကျင့်တာဟိုဘက်ကန်းကူးတာကလေသင်းမောနဲ့ကူးတာနဲ့တူတယ်အဲ့လိုမဟုတ်ဘဲနဲ့ဝိပဿနာတက်တက်ကျင့်မယ်ဆိုလို့ရှိရင်မရဘူးလို့ဆိုရအဲ့ဒါကြတော့ဘာလဲကူးလို့ဆိုလက်ပြကူးတာနဲ့ပြုတယ်ရောက်တော့ရောက်မှာရောက်တော့ရောက်မှာနော်သမထကျင့်မယ်နဲ့ဝိပဿနာတိုက်ရိုက်သွားတာမရောက်ဘူးလားဆိုရောက်ရောက်ပြီမဲ့လို့အခက်ခဲတွေအပင်ပန်းတွေရှိမှာပေါ့လက်ကမ်းကြတာလို့နော်မောတာတန်းတာလို့ဓာတ်ခံကြိုးစားဝိပဿနာဒီလိုဆိုလို့ဘာလို့လဲဆိုတော့စာရီတန်းမှာသမထောဒုက္ခတအပ္ပနောတို့သမထကျင့်စဉ်ဒုက္ခနဲ့ကြီးတယ်လေဆိုတော့ဘာလို့လဲဆိုစိတ်ကလေးကိုငြိမ်အောင်လုပ်လိုက်တဲ့အခါစိတ်ငြိမ်ရတော့အချမ်းသာဒုက္ခရတာငြင်းငြင်းရ သမထောဒုက္ခနာဟာဟူဟူဒီဒီတွေးစရာမလိုဘူးသမထအာယုတခုလေးပေါ်မှာစိတ်ကိုငြိမ်အောင်လုပ်တယ်ငြိမ်ချတော့ပြီဆိုလို့ရှိရင်ဒုက္ခချမ်းသာဒါကိုသမထောဒုက္ခတာအမှန်တော့သမထချင်းစရာဒုက္ခမှမတတ်မှန်ဘူးဝိပဿနာဒုက္ခတာအာပန္နာဝိပဿနာကတော့ဒုက္ခနဲ့ကြီးတယ်ဒါပေမဲ့ဒုက္ခနဲ့ကြီးတယ်စဉ်းစားကြည့်ဝိပဿနာဆိုတာမတည်ငြဲတဲ့ယုံနံတွေကြီးနေတာဖြစ်ပြီးပြတ်သွားတာတွေကိုလိုက်ကြည့်နေရသူ့ရဲ့အာယုံကယုံနံတာမတည်ငြဲဘူးဖြစ်ပြီးတော့ပြတ်သွားတယ်ဖြစ်ပြီးတော့ပြတ်သွားတယ်ဆိုတဲ့အနေအထားတွေကိုကြီးရတဲ့ခါစိတ်ဟာပင်မလာစိတ်ဟာပင်မလာပင်မလာသည်ဆိုတဲ့အကြောင်းဒါကိုအထက်ကရာဆရာကဥပမာပေးထားတယ်။ရှင်းဖြစ်တော့ကစစ်တိုက်တယ်ဆိုတဲ့အခါဘလို့လုံးကြတာရှင်းဖြစ်တော့ကစစ်တိုက်တယ်ဆိုတာဓာတ်ကိုလမ်းလုံးနဲ့တိုက်တယ်နော်။ဇန်တွေဝင်ပြီးတော့အတင်းဓာတ်နဲ့ခုတ်တာတို့လမ်းနဲ့ထိုးတာတို့လူချင်းကပ်ပြီးတော့ဖူးကပ်ပြီးတော့တိုက်တဲ့နည်းကိုရှင်းတော့ကအဲ့လိုတိုက်အဲ့တော့အဲ့ဓမ္မပင်မန်းပင်မန်းတဲ့အခါဘာလို့ရတော့လဲနောက်တန်းသွားပြီးတော့နောက်တန်းကစခန်းကိုပြန်ပြီးတော့အပန်းမှာဖြည့်ပြီးအပြန်ဖြည့်ပြီးတစ်ခါတက်လိုက်ဝိပဿနာကျင့်တဲ့ပုဂ္ဂိုလ်ကလည်းအဲ့ဒါလိုပဲရှင်းစခန်းဝင်ပြီးတော့တိုက်တဲ့အခါမှာပင်ပင်ပန်းပန်းတိုက်ရတာတစ်ခါပင်ပန်းတော့အကြည့်ပြန်ပြီးတော့အဲ့ဒီသမထလုပ်ငန်းလေးပြန်လုပ်ပြီးတော့အပြည့်ပြီးဆိုမှပြန်ပြီးတော့တစ်ခါတော့ဒီလိုဆုံးလာတာနော်အဲ့တော့ဝိပဿနာဒုက္ခကအာမန္အနိစ္စဒုက္ခအနတ္တဆိုတဲ့စိတ်ပြည့်စရာတွေကိုရှုမြင်နေရတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာတွေးချောက်လာတွေးချောက်အဲဒီလိုတွေးချောက်လာတဲ့အခါမှာဘယ်တော့လို့ကြောက်ထားတဲ့ပုဂ္ဂိုလ်ကြီးတချို့ဆိုလို့ရှိရင်အဲအိမ်ပြန်ပြေးချင်တာတို့ဘာလို့ဒီလိုဖြစ်လာတာလဲပြောအဲ့တော့ဒိဋ္ဌိကညာတို့ဘာလို့ရောက်လာပြီဆိုလို့ရှိရင်ဒုက္ခနေဖြစ်တာမဖြစ်ဒီဖြစ်လာအဲ့ဒါတွေကိုမကြော်နိုင်လေလို့ရှိရင်ဝိပဿနာဒုက္ခဖြစ်လာ။နောက်ပိုင်းရောက်လာတဲ့အခါမှာဝိပဿနာနဲ့ဒီမှတ်တဲ့စိတ်နဲ့မှတ်စိတ်နဲ့ဒီအရှုခံအာယုံနဲ့ရှုစိတ်အန်ကျဖြစ်သွားပြီးဖြစ်တဲ့ရုပ်နာမ်ပေါ်မှာဖြစ်တတ်လိုက်ပြီးတော့အန်ကျလိုက်ပြီးတော့မှတ်နိုင်လာပြီးဘယ်လိုလုပ်မှတ်နိုင်လာတော့ဆိုဥပမာလေးတစ်ခုစဉ်းစားကြည့်။လူဟာကြွန့်ကျင်လာလို့ရှိရင်ကုန်တော့လို့ရဆိုတော့နိုင်ငံတော်ကတွေ့ဘူးတာကလေးကိုပြောပြတယ်။လက်ထက်မှာဘောလုံးကြီးတစ်ဖက်ကို၅လုံးစီတန်းထားတစ်ဖက်ကို၅လုံးစီခံထားပြီးတော့အဲ့ဒီဘောလုံးလေးကိုညှောက်ညှောက်ညှောက်ညှောက်ပြီးတော့နှစ်ဖက်စလုံးဖမ်းတယ်တွေ့ဘူးကြတယ်။နော်ဘောလုံးလေးကိုညှောက်ပြီးတော့ဖမ်းတယ်စလုံးမှာပြီးတော့ဖမ်းနော်မကြွချင်းခင်ကတလုံးပြီးတလုံးကျပေါ်ရင်ကြွကျင်လာပြီဆိုလို့ရှိရင်ဟုတ်လားလက်ထဲကနေမြောက်ပြီးတော့ဖမ်းနေတဲ့ဘောလုံးလေးမိပြီလားအကုန်အဲ့ဒါလည်းပဲဝိပဿနာဉာဏ်တမာတိတွေကကောင်းလာတယ်တတိတွေကကောင်းလာတယ်ဆိုလို့ရှိရင်ဖြစ်သမျှအာရုံတွေကမိအဲ့ဒီလိုမိပါပြီဆိုတဲ့အနေအထားရောက်ပါလို့ဆိုရင်ဝိပဿနာကချမ်းသာသွားပြီအဲ့ဒါကြတော့ဝိပဿနာဒုက္ခဖြစ်မမိခင်စัจ जा မှာဝိပဿနာရုံးခံနေရတယ်ပေါ့ဒါကိုစာပေကျမ်းကမှဟုတ်အထက်ကမှဆိုတာဝိပဿနာဒုက္ခတာအာတနာဆဲဒုက္ခနဲ့ဤတယ်လို့ပြောတာဒါပြောတာနော်ဘုရားကသမထချင်းစဉ်တမာတိဆွမ်းအားတစ်ခုတည်းနဲ့မက်ဆေ့ချ်ဆွမ်းမပေါ်ဝိပဿနာနဲ့မပေါ်အဲ့ဒီလိုဝိပဿနာချင်းစဉ်ချင်းတဲ့အခါမှာနောက်ပိုင်းရောက်တော့ပညာနဲ့တမာတိဒီနှစ်ခုရဲ့ဆွမ်းဆောင်မှုမြင့်မားလာတဲ့အခါမှာနောက်ဆုံးပါဖြစ်နေလို့ဆိုတော့မက်ဆေ့ချ်ဆွမ်းပေါ်လာမက်ဆေ့ဆိုတာကျင့်ရတဲ့တရားမဟုတ်ဘူး။ဘာကြောင့်သူ့ကိုမက်ဆေ့လို့ခေါ်တာတော့လို့ဆိုတာ။မက်ဆေ့ပါအစုဝေးနဲ့ရှင်းလို့မက်ဆေ့လို့ခေါ်တာ။ဝိပဿနာကိုပုပ္ပဘာကမက်လို့ခေါ်တာရှိပါမယ်။အဲ့တော့ပြောတာပြောတာဝိပဿနာကျင့်တယ်ဝိပဿနာကျင့်တယ်ဆိုတာ။ဘာနဲ့လုံထမ်းလဲလို့မြည်လို့ရှိရင်တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါယမတမ္မာတတိတမ္မာမာ။ဒီ၅ခုနဲ့ပြောလို့တာ။တရားမှုနေပြီဆိုရင်ဒီ၅ခုပဲဖြစ်တယ်။ဝိပဿနာရှင်းတယ်ဒါကြောင့်မို့ဒီ၅ခုကိုဝိပဿနာပုပ္ပဘာကမဲ့တခါရှေ့ပိုင်းကမဲ့မဟုတ်ဆရာကြီးဟောတဲ့ ရှေ့ကဖြစ်တဲ့နောက်ကမဲ့ဆိုသိတာပြောဒီလိုသိတာဒီလိုယူလို့ရဖြစ်တဲ့ကိုသိတာနောက်ကဟောဒီငါးခုကနေလိုက်ပြီနော်ဒီလိုဖြစ်နေတာပြောအဲ့ဒါလို့အာယုံမှာယုတ်တရားနဲ့တရားတွေကနေပြီးတော့ဖြစ်ပြသွားတာကိုဟောဒီမဲ့ကင်တရားငါးပါးကနေပြီးတော့သိဘယ်သူကိုဆောင်ပြီးတော့သိတာလို့ဆိုတော့တမန်လေးကြီးဥဆောင်လို့သိတမန်လေးကြီးကသူတခုတည်းလုပ်လို့ရတာမရဘူးသမာဓိကပ္ပကတွေးပြရသမာဝါယမအကျိုးစားပြရသမာသမာဓိကအာရုံနဲ့ဆုံပြရသမာသမာဓိကတည်ငြိမ်အောင်လုပ်ပြရဒါတွေကအထောက်အကူပစ္စည်းတွေလို့ခေါ်ဘယ်နေရာဖြစ်ဖြစ်အထောက်အကူပစ္စည်းနဲ့တွားတာဆိုရယ်လေတခုတည်းလုပ်လို့မရပါဘူးဗျာစာအုပ်လေးဖတ်ခြင်းကြည့်လူတွေမှာစာအုပ်ဖတ်ခြင်းမဖြစ်ဘူးကိုယ့်ကိုစဉ်းစားကြည့်စာအုပ်ဖတ်တာစာအုပ်ကိုစာကိုဖတ်တဲ့အခါမှာအခုကနေစာကိုကြည့်ပြတာမျက်လုံးကကြည့်တယ်။ဒါပေမဲ့အဲ့ဒီမျက်လုံးကစာအုပ်ကိုဖတ်နိုင်တယ်။တကယ်ကိုကြီးယူရတာလက်ရည်ကိုကြီးယူတာလက်ကမှာစာအုပ်ကိုဖတ်ပြီးဒါပေမဲ့လက်ကသူကမြင်ရမလားဆိုတော့မြင်အောင်သူကမဖတ်တတ်ဘူး။သူကဘာမှမမြင်ဘူး။မျက်စိကကြည့်ပြရတယ်ဘယ်လံကစာမျက်နှာနံပါတ်လောက်ဆိုမျက်စိကကြည့်ပြနော်။ဒါအကြမ်းကြီးပြောပြနော်။လက်ကစာအုပ်ကိုဖတ်ပြီးတယ်မျက်စိကကြည့်ပြတကယ်တော့နန္ဒရာကဟိုဥဆောင်ပြီးတော့လုပ်နေတာပေါ့နော်အဲ့တော့မျက်စိလိုလက်လိုဆိုတာယုတ်တရားတွေရှိတဲ့ကောင်းတယ်အဲ့တော့သိတာကနန္ဒရာကသိပညာကဆုံးတယ်ဆိုတော့ကစောင်းလေးတော့ဖတ်တာတော့မှကူပေါင်းပြီးလောရတယ်ဆိုတဲ့အဲ့ဒါမထေရှားဘူးအေးမဂ္ဂရှိပါအရှင်တရားကိုရှင်းတဲ့အခါမှာဒီတိုင်းပဲပေါ့တမဝါယမအကျိုးစားပေးတယ်ဒီအာယုနဲ့တိအောင်တဲ့အောင်လုပ်ပြီးတမ္မာတတိကအာရုံနဲ့လုပ်မတော်အောင်ဆင်းပြီးတမ္မာသမာဓိကအာရုံပေါ်မှာဆူဆိုက်ကြအောင်လုပ်ပြီးတမ္မာသင်္ကပ္ပစဉ်းစားပြီးဟောတမ္မာဒေသီစာအမှန်ဉာဏ်လိုက်တယ်တဲ့လို့ဆိုတာနော်အဲ့ဒီလိုသူကဥဆောင်ပြီးတော့ဝိပဿနာဉာဏ်ကိုရင့်ခံလာတဲ့အခါမက်ဆေ့ချ်ပေါ်လာမက်ဆေ့ချ်လို့ဆိုတာဒီငါးခုမှာဟန်ချက်မြင်မြင်နဲ့အကောင်လုံးတကြီးနဲ့ဆွမ်းဆောင်နိုင်ပြီးသောဆောင်နိုင်မှုရှိပါပြီဆိုလို့ရှိရင်ဒါအဲ့ဒါကအစမ်းထက်တဲ့ message ဖြစ်ပါတယ် message ဆိုတာဒီရှိခုနဲ့ဖွဲ့စည်းထားတဲ့စိတ်ကိုပြောတာစိတ်မှာဒီရှိခုနဲ့ရှင်မက္ခာလို့ဆိုတာဒီရှိခုကိုခေါ်တာတခုလည်းကိုမခေါ်ဘူးသမာဝါစာသမာကမ္မန္တသမာအာဇီဝါတို့အပါအဝင်ဒီရှိခုကိုမက်လို့ခေါ်တယ်အဲ့တော့ဝိပဿနာတရားအထောက်နေတဲ့အချိန်မှာသမာဝါစာသမာကမ္မန္တသမာအာဇီဝါအလိုအကျိုးပြုတာလေသူပါတလားလို့တိုက်ရိုက်မပါဘူးအကျိုးပြုအနေနဲ့ပါရှေ့ပိုင်းမှာနော်ဘယ်လိုအကျိုးပြုအနေနဲ့ပါလဲလို့ဆိုရင်ကြည့်မှန်မှန်ကန်ကန်နဲ့ပြောတယ်မှန်ကန်တဲ့အလုပ်ကိုလုပ်တယ်တန်ဖိုးမှုမှန်ကန်တယ်ဆိုတဲ့ပုံကိုပြောပါကိုယ်လုပ်လိုက်ကိုပြန်စဉ်းစားလိုက်တာနဲ့ဝမ်းသာစိတ်ပူတာရှိတော့ဘူးနော်နှလုံးမသာမြန်အောင်ဖြစ်အမှလုထားတဲ့ပုံစံတရားနှလုံးမှာမှဖြစ်တယ်လေတွေးလိုက်လို့ရှိရင်စိတ်ယူသွား။ဟောကောင်းတာလေးလုပ်တဲ့သီလရှိသည့်အတွက်ကြောင့်တဏှာဝါစာတဏှာကမ္မန္တတဏှာအာဇီဝဆိုတာနဲ့လုံလိုက်သည့်အတွက်ကြောင့်အဲ့ဒီပုံစံဟာစိတ်နှလုံးအေးချမ်းစိတ်နှလုံးအေးချမ်းတော့ဘာဖြစ်လဲ။ဝမ်းမြောက်မှုဆိုတာပေါင်းစားဖြစ်တယ်။ဝမ်းမြောက်မှုဖြစ်တော့ဘာဖြစ်လဲ။ပီတိဆိုနှစ်တန်မှုဖြစ်တယ်။ပီတိဖြစ်တော့ဘာဖြစ်လဲ။ပတ္တတိကိုရောစိတ်ငြိမ်းချမ်းငြိမ်းချမ်းတော့ဘာဖြစ်လဲ။ဒုက္ခကိုယ်ရောစိတ်မချမ်းသာချမ်းသာတော့ဘာဖြစ်လဲသမာဓိဒါတိလားကအကျိုးပြုတိလားကဘယ်သူ့ကိုအကျိုးပြုတာလဲဆိုသမာဓိကိုအကျိုးပြုတာသမာဓိကမှာသမာဓိတဏယထာဝိတဉာဏတတနာပမ္မကံကမြင်နေဆိုရယ်ပြညာအကျိုးပြုတယ်ဒီလိုပြောတာသဘာဝတရားတွေကဒီခုနဲ့ဒီခုဒီလိုဆက်ဆက်ပြီးတော့နေတာကိုယ်တိုင်မှာဒီသဘာဝတရားတွေဖြစ်နေတာကိုလောက်ဆောင်နေတာကိုရှင်းရှင်းကြီးမြင်ဖို့လိုပါအမှတ်ရမယ်နေလို့ရှိရင်မသိဘူးအမှတ်မှတာသာနဲ့အာရုံစိုက်ပြီးတော့ကြည့်နေဆိုပုံဖြစ်ခန္ဓာကိုယ်ထဲမှာခမင်းစားရတာကိုပေါင်းဆောင်ရရတယ်လေဟာမနီပဲဟာမနီရှိရတယ်ကဲခမင်းစားရလေးကိုကိုယ့်အောင်စဉ်းစားကြည့်နော်ခမင်းစားတဲ့အနေထားလေးကိုကြည့်ဘယ်သူကအရင်ကစားတဲ့နယ်စိတ်ကအမြင်ပါစားတဲ့နယ်စိတ်ကတဲ့အခါကျဇွန်ခင်းနဲ့စားတဲ့ဆိုတော့ခမင်းပေါ်ရှိရပြီစားတဲ့နေစိတ်ကြီးရယ်ဟောလက်ကဂရောင်းနဲ့ခင်းကိုတိုင်းတယ်ဟောလက်မပါဘဲနဲ့ဒီအစာလေးပဲစ ဆက်ဆက်ရောက်ပါမလား
ရောက်ပါဗျာ
ရောက်ဘူးလက်ကဆုံးနေခြင်းတိုင်းကန်ပြီးတော့ကော်ပြီးတော့ဗဇက်ဘက်ကိုပို့အောင်အဲ့ဒီမှာဗဇက်ကဆန္ဒပြပြီးတော့မဟာလည်းနေနေဆက်လက်ရောက်ပါမလား
ရောက်ပါဗျာ
ဇက်ကဆန္ဒရောက်တော့မဟာပြီဟာပြီးတော့လက်ကနေဆက်ပြီးလိုက်တကယ်ဆက်ယူကြည့်တိုင်းနဲ့သူ့ဘဝနော်အဲ့ဒီကြတဲ့ကဇာတ်ရဲထဲပေးလို့နဲ့ကိစ္စပြီးလာဆိုမှဒီလူတွေကအလုံးလုံးရှာနဲ့သွားနဲ့အလုံးလုံးကတော့ွားပြည်မွားဘူးဆိုပြီးဆန္ဒပြနေဒီအစာကြီးမှာမဟုတ်ဘူးနော်ဘယ်ထဲရမှာမဟုတ်ကဲသူတို့ကနေွားပြည်လာွားပြည်တဲ့ကံကျတော့မျိုးချမျိုးချလိုက်တဲ့ကံကျတော့ဘယ်ထဲမှာရှိတယ်စတမတ်တို့ဦးတို့ကနေအစင်စင်တို့ကတော့ပါတော့ဆုံးကြတော့တောင်းတဲ့ဘဝကြီးပေါ့နော်အစစ်စစ်တော့တခုစီတခုစီတခုချွေရင်းမရအဲ့ဒါကိုပေါင်းဆောင်ရတယ်လို့ခေါ်တယ်မဂ္ဂင်7ပါးတော့အဲ့ဒါကိုပေါင်းဆောင်ရတယ်လို့မှတ်တခုလည်းတော့ခေါ်ဘူးနော်အဲ့ဒါကိုလုံးဝဒီမဂ္ဂင်7ပါးဝိပဿနာစစ်စစ်ဖြစ်နေတဲ့အခါမှာသီလမဂ္ဂင်ကရှင်းလို့ဖြစ်နေသီလကိုအခြေခံပြီးတော့တမာတိစွမ်းအားတွေကရှားလာပြီးတော့ဝိပဿနာရှုတဲ့အခါမှာမဂ္ဂင်၅ပါးနဲ့ဝိပဿနာရှုတယ်ရှုလာတော့ဝိပဿနာဉာဏ်ဟာရင့်တန်လာပြီဆိုတဲ့အခါကျတော့လောကုတ္တရာမေခါအလို့ဆိုတဲ့အခါပေါ်လာသူကအတိတ်ဉာဏ်လို့ခေါ်တယ်လုံးလို့ရတယ်ရက်ကနော်ရက်လက်ဆိုတာရှိအဲ့ဒီကိုရောက်ဟာမိုနီဖြစ်သွားတယ်ဒီရှိခုပဲသူကနေပြီးတော့ရင့်သွားတဲ့ဘောရင့်သွားတဲ့အခါမှာသူ့ရဲ့ဆွမ်းဆောင်မှုကအမှန်တမ်းကြီးမားတယ်အဲ့ဒီကြတော့ရှစ်ခုလုံးကသွားအားအပြည့်ဖြစ်သွားပြီးတော့တစ်ခုလည်းလို့သွားဆောင်သွားဝိပဿနာအခိုက်အမာရတော့တစ်ခုလည်းလို့မဖြစ်ဘူးသူကမညီမညွတ်ကလေးတွေရှိတယ်တခါတလေကျတော့တမာကြီးကငုံကဲသွားတာရှိတယ်တခါတခါကျတော့ဝီရိယကငုံကဲသွားတာရှိတယ်ဟောတစ်ခုနဲ့တစ်ခုကသူကတခါတခါအသွေးလွန်သွားတာရှိတယ်တခါတခါပညာကငုံကဲသွားတာရှိတယ်ခြေတိုင်းမှာတော့သူကမညီမညာကလေးတွေဖြစ်အော်မက်ဆေ့ပေါ်လာပြီဆိုတဲ့အချိန်မှာတခုလည်းလို့ဖြစ်သွားတယ်အားလုံးကအားလုံးရဲ့ဆွမ်းဆောင်မှုကတခုလည်းဖြစ်သွားတယ်ဒါကြောင့်မို့လို့အဲ့ဒါကိုမက္ခဏလို့ခေါ်လိုက်တာနော်ဒီရှစ်ခုသလုံးကတကယ်ကိုဖန်ဆင်းနေပြီးပူပေါင်းပြီးတော့ဆောင်ရွက်လိုက်တာဟာအဲ့ဒီပူပေါင်းပြီးဆောင်ရွက်လိုက်တဲ့အခါကျဒီမက်ဆေ့လည်းပေါ်လိုက်ရောဆံရကြည့်တာတွေကိုတစားစီတစားစီအကုန်ဖယ်ရှားပြီးတော့ပြစ်လိုက်အကျင့်မဲ့ဖယ်ရှားပြင်တယ်သူတို့ကဘာလို့မက္ခလို့ခေါ်တာလို့ဆိုနေတာနိဗ္ဗာန်မက္ခတိကဝေတတိတိမက္ခောဒီတဘာဝတရားကားကို၈ခုကနိဗ္ဗာန်ကိုရှာပေးလို့နော်သို့ကောနိဗ္ဗာန်နိဗ္ဗာန်တ္ထိကေမက္ခိယတိတိမက္ခောနိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်တွေကဒီဘာကိုရှာတာဒီ၈ခုကိုရှာတာဒီ၈ခုကိုဒါကြောင့်မလို့ရှာရမယ့်အရာတွေတော့ကြောင့်မေခာဒိဋ္ဌိကမေခာဆိုတာရှာရမယ့်တရားနိဗ္ဗာန်လိုချင်ရင်ရှာထားရမယ့်တရားရှာတယ်ဆိုတာရအောင်လုပ်ရမယ့်အရာလို့ပြောတယ်နော်ရှာရမယ့်တရားဒါကပထမအဆင့်ဒုတိယအဆင့်ကျတော့ပါလို့ဆိုနိဗ္ဗာန်ကဝေတတိတိမေခာရှာလို့နိဗ္ဗာန်ကိုဘယ်သူကနေပြီးတော့ရှာပေးတာလို့ဆိုဟောဒီမေခင်ရှင်ပါရှာပေးတယ်ဒါကြောင့်မလို့မဂ္ဂင်ရှင်မကိုမက္ခလို့ခေါ်ကြတာ။နိဗ္ဗာန်ကိုသူတို့ကရှာပေးတာတခြားကလားရှာပေးတာမဟုတ်ဘူး။ဒီရှစ်ခုကခံချက်ညီညီအလုံးလုံးကြီးဆိုရင်သူတို့ကနိဗ္ဗာန်ရှာပေးတယ်။အဲ့တော့နိဗ္ဗာန်ကိုရှာပေးတယ်ဆိုတော့ဘယ်ပုံရှာပေးတာလဲဆိုတော့နောက်ဆုံး definition ကလို့ပြောတော့ကိလေသာမာရင်တော်နိဗ္ဗာန်နဲ့ဒိဋ္ဌိကြီးမဲ့ခေါ်ကိလေသာတွေကိုဖယ်ရှားကြည့်ပြီးနိဗ္ဗာန်နဲ့ရောက်ပါတယ်ဆိုတာ။ဘုရားကလောကမှာဘူးဒီတဘာဝတရားနဲ့အရင်ကျက်လာတဲ့ခါမှာသူဆောင်အားနဲ့သူဆောင်ရွက်ပါတဲ့စက်တေကိုပြောတယ်။လိုက်နာချက်တုံးခြင်းလို့ဆိုရတယ်။ဘယ်တိုင်းမှာကြည့်လိုက်နာချက်တုံးအောင်မလဲမင်းလို့ရှင်အရတ္တမဲ့ရပြီကြည့်အောင်လိုက်နာချက်တုံးအောင်အဲ့ဒီအရတ္တမဲ့ရတဲ့ပုဂ္ဂိုလ်ကဘယ်လိုပြောလို့ရှိကြအောင်ဆိုရင်ယန္တနာတွေကကတံဗုဒ္ဓံကသာသနာဗုဒ္ဓံကဘုရားရှင်ကိုရမရကြီးရဲ့သာသနာအဆုံးမှာကတ္တံပြီးပြီဆိုအောင်ငါလုပ်ပြီးပြီလို့အဲ့ဒါကြမ်းမှပြောလိုက်တာနော်ဇန်တဲ့ပုဂ္ဂိုလ်ကဘာလို့ဆိုလုပ်နေကုန်မယ်နော်ဒီလုပ်လို့စိတ်ကူးတော့မယ်ပေါ့ဒီလိုပဲနေမှာပေါ့ဟ 哦，到了晚上比谁把那种老内容，那个那个老内容呢，啊那个那个老内容，咱那是比什么老弟弟都漂亮，要不然上班呢，那个真容易出来，提高成啊，要不然上班。在咱家庭来讲，这中间没得了。那说嘛，那就是人不要脾气啊。来讲这种嘛，弟弟手里东西收了后，他不讲啊，你都六点六块钱六点，家里面有新鲜的面皮的看，要啥子说嘛，来讲这种嘛，要把这个我们的弟弟。